Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေ2018ခုနှစ်ဩဂုတ်လ25ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလှိုင်းဒိုမီတာ1925 32 51နဲ့လှိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းစီစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါ။ဒီညပဲ့ဒင်းတွေကိုမမျှသင်းအောင်နဲ့အတူကြီးညာပေးသွားမှာပါ။ကိုရီးယားကျွန်းစံမှာနျူကလ িয়ার ကင်းရှင်းရေးမြောက်ကိုရီးယားဘက်ကရောအမေရိကန်ဘက်ကပါရှေ့တူဆောင်ရွက်ကြဖို့တောင်ကိုရီးယားကတိုက်တွန်းလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံကနေလူမျိုးများထွက်ပြေးနေတဲ့ဖြစ်ဟာမြေထဲပင်လယ်ဒေသရင်းကဒုက္ခတွေပြဿနာလူမျိုးဖြစ်လာလိမ့်မယ်လို့ဒီကုလသမဂ္ဂလက်အောက်ခံ IOM Agency ကပြောလိုက်ပါတယ်။ဒီလိုထိတ်တန်းအောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညပိုင်းတော်တော်ရှင်နေနားဆင်ရမှာကတော့ဒီကနေ့ဟာဆိုရင်ရခိုင်မြောက်ပိုင်းအကျန်းဖတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာတစ်နှစ်ပြည့်သွားပြီဖြစ်ပါတယ်အကျန်းဖတ်တိုက်ခိုက်မှုတွေတွင်အသက်ဆုံးမသွားခဲ့ရသူတွေအတွက်အောက်မေ့ပွဲဆူတောင်းပွဲတွေဒီကနေ့ကျင်းပပါတယ်
စခန်းတိုင်းမှာလောက်တော့ပါဒီကနေ့ဝမ်းနေပွဲအခမ်းအနားကိုရိုဟင်ဂျာဒုက္ခသည်စခန်းနစဲလေးခုမှာတချင်းနဲ့တပြင်းတည်းဆဲဆုံးသွားဝမ်းယာဤပုံမှန်မှာ
ရိုဟင်ဂျာဒုက္ခသည်တူပြောပြပေးသွားတာဖြစ်ပါတယ်ရှင်နောက်ပိုင်းမှာလည်းရခိုင်တစ်နှစ်ပတ်လည်နေ့မှာရခိုင်ရေးပေါ်ဒီမြမရေးအကဲခတ်တရေသုံးသက်ချက်သတင်းဆောင်မနဲ့အတူစနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍမှာတော့မူပိုင်ခွင့်ဥပဒေပြင်ဆင်ချက်လွှတ်တော်မှာမကြခင်တင်သွင်းဆွေးနွေးဖို့ရှိတဲ့အကြောင်းမြမတခွေအစီအစဉ်နဲ့အတူဒုတိယပိုင်းနိုင်ဝက်မှာရခိုင်ပြည်နယ်ရဲ့လုံခြုံရေးနဲ့တည်ငြိမ်ရေးအစိုးရရဲ့ကြိုးပမ်းမှုတစ်နှစ်အတွင်းဘလောက်ထိခရီးပောက်ခဲ့ပါသည်လဲဆိုတဲ့ဓာတ်ရိုက်လေလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မမတခြင်းအောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ပေရဲ့မြောက်ကိုရီးယားသွားမယ့်ခီးစဉ်ကိုဖျက်သိမ်းလိုက်တာကြောင့်စိတ်မကောင်းဖြစ်ကြောင်းနဲ့မဟာမိတ်တွေအနေနဲ့ကိုရီးယားကျွမ်းစံမှနျူကလ িয়ার ကင်းရှင်းရေးကိုဆက်လက်ဆောင်ရွက်သွားကြဖို့အရေးကြီးတယ်လို့တောင်ကိုရီးယားကပြောလိုက်ပါတယ်ကိုရီးယားကျွမ်းစံမှာနျူကလ িয়ার ကင်းရှင်းရေးတရုတ်တက်မှုတွေတိတ်ကိုနှိကွေးလွန်းတဲ့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံခြားရေးဝန်ကြီးမိုက်ဖွန်ပေရဲ့မြောက်ကိုရီးယားခီးစဉ်ကိုတောက်ကြနေကဖျက်သိမ်းလိုက်တာပါကိုရီးယားကျွမ်းစံမှာနျူကလ িয়ার ကင်းရှင်းရေးလုံလောက်တဲ့ဆောင်ရွက်ချက်တွေမတွေ့ရတာကြောင့်နိုင်ငံခြားရေးဝန်ကြီးရဲ့ခီးစဉ်အခုလိုဖျက်သိမ်းလိုက်တာလို့ထရမ့်က Twitter မှာရေးသားခဲ့ပါတယ်မြောက်ကိုရီးယားကောင်းဆောင်နဲ့စင်ကာပူမှာတွေ့ဆုံခဲ့ပြီးနျူကလ িয়ার ဖြတ်သိမ်းရေးဆွေးနွေးကြိုးပမ်းမှုထင်သလောက်ခရီးမပေါက်ခဲ့တာနဲ့ပတ်သက်လို့ထရမ့်ဟာပထမဆုံးအနေနဲ့လူသိရှင်ကြားအခုလိုအသိမှတ်ပြုလိုက်တာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားနဲ့ဒုတိယကြိမ်တွေ့ဆုံဆွေးနွေးဖို့တကားဖွင့်ထားသေးပဲလို့ပြောပါတယ်။အခုလိုအဆင်မပြေဖြစ်မှုနဲ့ပတ်သက်ပြီးထရမ့်ဟာတရုတ်နိုင်ငံကိုအပြစ်တင်ခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးပွန်ပီယိုနဲ့မြောက်ကိုရီးယားဆွေးနွေးပွဲကိုဒီတရုတ်နဲ့ဖြစ်ပွားနေတဲ့ကုန်သွယ်ရေးပြပခါတွေဖြည့်ရှင်းပြီးချိန်ထိရှင်းဆိုင်ထားဖို့ပြောပါတယ်။ဇွန်လ10ရက်နေ့ကစင်ကာပူမှာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်နဲ့တွေ့ဆုံဆွေးနွေးပွဲဟာအောင်မြင်ခဲ့ပြီးတော့နျူကလ িয়ার ချင်းချောက်မှုအန္တရာယ်လည်းမရှိတော့ဘူးလို့ထရမ့်ကတော့ပြောဆိုထားခဲ့ဘူးပါတယ်ခင်ဗျာ
ကက်သလစ်ဘုန်းတော်ကြီးတွေရဲ့လိမ်ပိုင်းဆိုင်ရာမဖွဲ့မရလုပ်ရက်တွေအပေါ်စန့်ကျင်ရပ်တည်ဖို့ပိုပ်ဟမ်မင်းကြီးဖရန်စစ်ရဲ့အိုင်ယာလန်ခီးစဉ်တွင်တောင်းဆိုနေကြပါတယ်။နှစ်ပေါင်း40တွင်ပထမဆုံးအနေနဲ့ဒီကနေ့မနေ့ပိုင်းကအိုင်ယာလန်မြို့တော်ဒပ်လင်ကိုပိုပ်ဟမ်မင်းကြီးရောက်ရှိလာတာပါအိုင်ယာလန်မှာလူငယ်တွေအပေါ်ကက်သလစ်ဘုန်းတော်ကြီးတချို့ရဲ့မတရားလုပ်ရက်နဲ့ပတ်သက်ပြီးသိရှိကြောင်းနဲ့ဝန်ထမ်းချုပ်ကိုပိုဟမ်မင်းကြီးကဒပ်လင်မှာအဲ့ဒီလူငယ်တွေနဲ့တွေ့ဆုံပွဲအတွင်းပြောကြပါတယ်1989ခုနှစ်ကပိုဟမ်မင်းကြီးဂျွန်ပေါလ2လာရောက်လဲပတ်ခဲ့ပြီးနောက်ပိုင်းကလေးကအိုင်ယာလန်မှာကက်သလစ်ဘာသာနဲ့ပတ်သက်လို့သဘောထားပြောင်းလဲလာခဲ့တာဖြစ်ပြီး2005ခုနောက်ကကက်သလစ်ဘုန်းတော်ကြီးတချို့ငယ်ရွယ်တဲ့အမျိုးသားတွေအပေါ်လိမ်ပိုင်းဆိုင်ရာအမြတ်ထုတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်လာပြီးမှတော့ပိုပြီးကွာဟလာပါတယ်အမေရိကန်ချီလီနဲ့ဩစတြေးလျနိုင်ငံတွေမှာကက်သလစ်ဘာသာရေးကောင်းဆောင်တချို့ရဲ့လိမ်ပိုင်းကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်လာချိန်မှာပိုဟမ်မင်းကြီးဖရန်စစ်စာအခုလိုအလဲပတ်ရောက်လာတာလည်းဖြစ်ပါတယ်အိုင်ယာလန်မှာလည်းအဲ့ဒီလိုလိမ်ပိုင်းဆိုင်ရာအရှုပ်တော်ပုံတွေဖြစ်ပွားခဲ့ဘူးတာကြောင့်ပုတ်ခီးစဉ်ကိုစန့်ကျင်သူတချို့လည်းရှိပါတယ်ကက်သလစ်ဘုန်းတော်ကြီးတွေရဲ့လိမ်ပိုင်းအမြတ်ထုတ်မှုကိုခံခဲ့ရသူတွေသူတို့ရဲ့မိသားစုဝင်တွေထောက်ခံသူတွေကပိုဟမ်မင်းကြီးအနေနဲ့နိနာခဲ့ရသူတချို့နဲ့တွေ့ဆုံခဲ့တာထက်ပိုလှုပ်ဆောင်မှုတိုက်တွန်းပါတယ်ပိုဟမ်မင်းကြီးရဲ့ခီးစဉ်အဓိကရည်ရွယ်ချက်ဟာ၃နှစ်တကြိမ်ကျင်းပတဲ့ကမ္ဘာမိသားစုတွေနဲ့တွေ့ဆုံဆွေးနွေးပွဲကိုတက်ရောက်ဖို့ဖြစ်ပြီးမနေ့ပြန်တနင်္ဂနွေနေ့မှာတော့ဒပ်လင်က Phoenix ဘန်ချံမှာဘာသာဝင်တွေနဲ့တွေ့ဆုံပွဲမှာလူ9သိန်းလောက်တက်ရောက်မယ်လို့ခန့်မှန်းထားပါတယ်။အဲဒီမှာဆန္ဒပြမဲ့သူတွေကတော့ပိုဟမ်မင်းကြီးအနေနဲ့လိမ်ပိုင်းအမျက်ထုတ်ကျူးလွန်မှုတွေနဲ့ပတ်သက်ပြီးလက်တွေ့ကျကျအရေးယူဆောင်ရွက်ဖို့တောင်းဆိုထားပါတယ်
။ဗင်နီဇွဲလားနိုင်ငံကနေလူမျိုးများထွက်ပြေးနေတဲ့ဖြစ်ဟာမြေထဲပင်လယ်ဒေသရင်းကဒုက္ခသည်ပြဿနာမျိုးဖြစ်လာလိမ့်မယ်လို့ကုလသမဂ္ဂရွှေ့ပြောင်းချေချာနေထိုင်သူများဆိုင်ရာအေဂျင်စီ IOM ကတောက်ချာနေမှာသတိပေးပြောကြားလိုက်ပါတယ်။ ဗင်နီဇွဲလားနိုင်ငံမှာစီးပွားရေးပြိုလဲနေပြီးနိုင်ငံရေးမတည်မငြိမ်ဖြစ်နေတာကြောင့်လူတွေဟာစားတောက်တဲ့နေ့စဉ်အသက်ရှင်နေနိုင်ရေးအတွက်အိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးနေကြတာပါ။လာမယ့်သတင်းပတ်အတွင်းမှာတော့ကိုလံဘီယာ၊အီကွေဒေါနဲ့ပီရူးနိုင်ငံတို့ဟာဘိုဂိုတာမြို့တော်မှာတွေ့ဆုံပြီးတော့ဒီဒုက္ခသည်တွေအရေးဆွေးနွေးဖို့ရှိပါတယ်။ဘရာဇီးနိုင်ငံမှာတော့ဒီလအတွင်းဗင်နီဇွဲလားကထွက်ပြေးလာသူယာနဲ့ချီကိုနေဆက်ပြန်ပို့ခဲ့တယ်လို့ပီရူးနိုင်ငံကလည်းနေဆက်လုံခြုံရေးတင်ကြပ်ပြီးနိုင်ငံကူးလက်မှတ်ကိန်းဆောင်ထားတဲ့ဗင်နီဇွဲလားနိုင်ငံသားတွေကိုသာပေးဝင်မယ်လို့ပြောပါရတယ်။အီကွေဒေါနိုင်ငံကလည်းအလားတူစီမင်းတွေကိုတောက်ကြနေကမှချမှတ်ခဲ့ပါရတယ်။ IOM နိုင်ငံကရွှေ့ပြောင်းနေတဲ့သူများဆိုင်ရာကုလလောက်ခံအဖွဲ့ပြောခွင့်ရဟိုဝဲမီလ်မန်ကလည်းဒီလိုအခြေအနေဟာဒုက္ခသည်အရေးပြဿနာကြီးတစ်ရပ်ဖြစ်လာနေတဲ့အရှိပေးလက္ခဏာတွေဖြစ်သတိပေးပြောဆိုထားပြီးရန်ပုံငွေလိုအပ်လာနိုင်တဲ့အခြေအနေကိုလည်းထောက်ပြပါရခင်ဗျာ။
အာဖဂန်နစ္စတန်အရှေ့မြောက်ပိုင်းဂျလာလာဘတ်မြို့ရွေးကောက်ပွဲကော်မရှင်ရုံးနီးအထူးကံဘုံခွဲတိုက်ခိုက်မှုဖြစ်ပွားခဲ့တဲ့အတွက်အနည်းဆုံးလူ2ဦးသေဆုံးပြီး4ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒီကနေ့စနေနေ့မှာအာဏာပိုင်တွေကပြောပါရယ်လာမယ့်ရွေးကောက်ပွဲမှာပါဝင်သူတဦးဟာစစ်သွေးကြွတွေနဲ့ပတ်သက်ဆက်ဆံမှုရှိနေတယ်ဆိုပြီးရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခွင့်မပြုဖို့ဆုံးဖြတ်ချက်အပေါ်စန့်ကျင်ဆန္ဒပြသူတွေနားကိုဒေကံဘုံခွဲတိုက်ခိုက်သူကတ်လာချိန်မှာပဲအခုလိုပောက်ကွဲမှုဖြစ်ခဲ့တာပါဒီဆန္ဒပြသူတွေကိုစစ်သွေးကြတွေပြစ်မှတ်ထားတိုက်ခိုက်လာနိုင်တဲ့အတွက်ဆန္ဒပြသူတွေကိုလူစုခွဲကြဖို့အာဏာပိုင်တွေကပန်ကြားခဲ့ပေမဲ့သူတို့ကငြင်းဆန်ခဲ့တယ်လို့နန်ဂါဟာပြည်နယ်အုပ်ချုပ်ရေးမှူးရုံးပြောခွင့်ရကပြောပါရယ်လာမယ့်အောက်တိုဘာလမှာကျင်းပမယ့်လွှတ်တော်နဲ့ဒီတန်ထရရွေးကောက်ပွဲတွေမှာအာဖဂန်နိုင်ငံသားတွေအနေနဲ့မဲမထဲကြဖို့တာလီဘန်တွေကသတိပေးထားတာပါရွေးကောက်ပွဲမဲထဲဖို့အမှတ်ပုံတင်တဲ့ဌာနတွေမှာတိုက်ခိုက်မှုတွေဖြစ်ပွားခဲ့လို့လူပေါင်းဒါဇင်နဲ့ချီတိဆုံးခဲ့ရပြီးဖြစ်တယ်လို့လဲ Riders သတင်းဌာနကပြောပါရယ်ဒီကနေ့စနေနေ့အစောပိုင်းမှာဖြစ်ပွားခဲ့တဲ့ဒီအသေးခံဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်အဖွဲ့ကမှတာဝန်ယူပြောကြားတာမရှိသေးပါဘူးဒါပေမဲ့အာဖဂန်အရှေ့မြောက်ပိုင်းဒေသဟာ IS စစ်သွေးကြွတွေနဲ့ဆက်ဆက်နေတဲ့အဖွဲ့တွေအပြင်တာလီဘန်တွေလှုပ်ရှားမှုတွေရှိတဲ့ဒေသတွေဖြစ်ပါတယ်
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
ဒီနေ့ညပဲသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်။ရခိုင်ပြည်နယ်ကနေထွက်ပြေးတင်းရှောင်လာတဲ့ဒီနှစ်ပတ်လည်နေ့ဆန္ဒထုတ်ပေါ်ပွဲကိုထောင်ထဲချီတဲ့ Ranger တွေဒီကနေ့ကျင်းပပါရတယ်။သူတို့ရဲ့နေရက်ကိုလုံခြုံပေးကင်းစွာပြန်နိုင်ရေးနဲ့တည်ဆုံသွားသူတွေအတွက်တာဝန်ရှိသူတွေကိုအရေးယူပေးဖို့လည်းသူတို့ကတောင်းဆိုပါရတယ်။2019ခုနှစ်ဩဂုတ်လ25ရက်နေ့လောက်ကစပြီးစစ်တပ်ရဲ့နေမင်းရှင်းလင်းမှုတွေကြောင့်ထွက်ပြေးလာကြတဲ့ Ranger ဒုက္ခသည်9သိန်းကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးခိုလုံနေကြတာပါ။အာဆာရင်ဂျာဆွေးအဖွဲ့ကဒေတာရင်းလူညိုကြီးကင်းစကန်တွေကိုဝင်ရောက်စီးနင်းပြီးစစ်တပ်ကနေမီရှင်းလင်းခဲ့တာပါကုတူပလောင်ဒုက္ခသည်စကန်မှာကျင်းပတဲ့ဒီနှစ်ပတ်လည်ဆန္ဒထုတ်ပေါ်ဆူတောင်းပွဲမှာတော့ဒုက္ခသည်1000ခွဲလောက်ပါဝင်ဆင်နွှဲခဲ့ပါတယ်ခင်ဗျာ
တရုတ်နိုင်ငံရှေ့မြောက်ပိုင်းဟာဘင်မှာရှိတဲ့အပန်းဖြေစခန်းကဟိုတယ်တစ်ခုမှာဒီကနေ့စနေနေ့မှာမီးလောင်မှုဖြစ်ပွားခဲ့တဲ့အတွက်အနည်းဆုံးလူ19ဦးသေဆုံးခဲ့တယ်လို့ပြည်ရင်းသတင်းဌာနကပြောပါရယ်ဟာဘင်မြို့မှာခီးသွွားတွေလာရောက်လေပတ်လေးရှိတဲ့ Sun Island ကဘေလုံးရေပူစံအပန်းဖြေဟိုတယ်မှာမီးလောင်မှုဖြစ်ခဲ့တာဖြစ်တယ်လို့စင်ဝါသတင်းဌာနကပြောပါရယ်ကုညီကယ်ဆယ်ရေးတွေဆောင်ရွက်နေပြီးမီးလောင်ရတဲ့အကြောင်းရင်းကိုစုံစမ်းနေဆဲဖြစ်ပေမဲ့အသေးစိတ်ကိုတော့မသိရသေးပါဘူ
း Hurricane မုန်တိုင်းလိန်ဟာဒီတောက်ကြောင်နဲ့နှောင်းပိုင်းမှာအပူပိုင်းမုန်တိုင်းဖြစ်အဆင်ရောသွားပြီဖြစ်ပေမဲ့မိုးသက်လေပြင်းတက်ခတ်မှုတွေရှိနေနိုင်သေးတယ်လို့မိုးလေဝသဌာနကသတိပေးချက်ထုတ်ပြန်ပါတယ်လိန်မုန်တိုင်းဟာရုတ်တရက်လမ်းကြောင်းပျောက်ပြီးဟာဝိုင်ကျွန်းနောက်ဘက်ကျွန်းစုတွေဘက်ကိုလေတိုက်နှုန်း130ကီလိုမီတာနှုန်းနဲ့စနေနေ့မှာဝင်ရောက်တက်ခတ်မယ်လို့မျှော်လင့်ရပေမဲ့ဒေသခံတွေကတော့မိုးသက်လေပြင်းအန္တရာယ်နဲ့ပတ်သက်ပြီးသတိပေးထားဆဲဖြစ်ပါတယ်မုန်တိုင်းအပြော့သွားတဲ့အတွက်စိတ်သက်သာရာရပေမဲ့ဒေသခံတွေကိုတော့နိုးနိုးကြကြရှိကြဖို့တိုက်တွန်းသတိပေးထားတယ်လို့ဟိုတိုနူလူပြည်နယ်အုပ်ချုပ်ရေးမှူးခကောဝဲကပြောပါရယ်။အိုဟူကျွန်းမှာလူ2000လောက်ကိုအရေးပေါ်ကယ်ဆယ်ရေးပေးထားရတယ်လို့လည်းအမေရိကန်ပြည်ထောင်စုအရေးပေါ်အခြေအနေစီမံခန့်ခွဲမှုဌာနဖီမာတာဝန်ရှိသူတွေကပြောပါရယ်။မုန်တိုင်းကြောင့်ထိခိုက်ဒဏ်ရာရတဲ့သတင်းတွေတော့မရရှိသေးပါဘူး။မြေပြုံမှုနဲ့ရေကြီးမှုတွေကြောင့်တော့လမ်းတချို့ကိုပိတ်ထားပါတယ်။ဟာဝိုင်ရဲ့အဓိကလေဆိပ်တွေကိုတော့ဖွင့်ထားပြီးတောက်ကြနေတဲ့ကတော့လေရင်ခီးစဉ်တချို့ကိုဖျက်သိမ်းရပါတယ်
။မနေ့ပြန်တင်းနေနေဟာအမျိုးသမီးများဒန်းတူညီမရေးနေ့ဖြစ်ပါတယ်။ American ပြည်အောင်စုမှာအမျိုးသမီးတွေမဲပွေးခွင့်ကိုပြင်ဆင်ရေးဆွဲချက်19အနေနဲ့ဖွဲ့စည်းပုံဥပဒေမှာထည့်သွင်းပြဋ္ဌာန်းလိုက်တဲ့68နှစ်မြောက်နှစ်ပတ်လည်နေ့ပါ။အဲ့ဒီချိန်ကစလို့များသောအားဖြင့်အမျိုးသမီးတွေဟာအမျိုးသားတွေထက်တက်တက်ကြွကြွမဲပေးလေရှိကြပါတယ်။2016ခုနှစ်အတွင်းအမျိုးသားဥယျာဉ်63.8%ကသာမဲပေးခဲ့ပေမဲ့ မြို့သမီးဥယေ 83.8 တန်းကမဲပေးခဲ့ကြတယ်လို့နိုင်ငံရေးအခမ်းကဏ္ဍအတွင်းကအမေရိကန်အမျိုးသမီးများစင်တာကပြောပါတယ်။ဒါပေမဲ့လည်းအမျိုးသမီးတွေကအခက်အခဲပေါင်းများစွာနဲ့ရင်ဆိုင်နေရသေးပါ။အမျိုးသမီးတွေအနေနဲ့နိုင်ငံရေးအခမ်းကဏ္ဍမှာတက်တက်ကြွကြွပါဝင်မဲပေးလာခဲ့ကြတာဆယ်စုနှစ်တွေချီလာပြီးဖြစ်ပေမဲ့အစိုးရဌာနတွေနှီးပညာဆိုင်ရာနယ်ပယ်တွေစီးပွားရေးနယ်ပယ်တွေအပါအဝင်နေရာတော်တော်များများမှာပါဝင်မှုနှုန်းထားဟာနည်းနေသေးပဲလို့ဆိုပါတယ်။
စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်နဲ့မမရကြအောင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာဒီကနေ့ဆိုရင်တစ်နှစ်ပြည့်မြောက်သွားပြီဖြစ်ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ဆက်တွဲနေမြေရှင်းလင်းမှုတွေအတွင်သေဆုံးခဲ့ရသူတွေအတွက်အောက်မေ့ဘွယ်မြစ်တာပို့ဆူတောင်းခြင်းအခမ်းအနားတွေကိုဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေနဲ့မြန်မာနိုင်ငံဘက်အချမ်းမှာကျင်းပခဲ့ပြီးတော့ဒီအကြမ်းဖက်တိုက်ခိုက်မှုတွေအတွင်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်နစ်နာခဲ့ရသူတွေအတွက်တရားမျှတမှုရရှိဖို့ကိုလည်းတောင်းဆိုကြပါတယ်။ရခိုင်မြောက်ပိုင်းဘက်မှာတော့တစ်နှစ်ပြည့်နှစ်ပတ်လည်လုံခြုံရေးအရေးကြီးအဆင့်ကိုတိုးမြှင့်ထားပါတယ်။ဒီကနေ့ကြာရောက်တဲ့ရခိုင်အကြမ်းဖက်တိုက်ခိုက်မှုနှစ်ပတ်လည်နေ့အကြောင်းစူးစီးတင်ပြထားတာနားဆင်ပါရှင်
။ပြီးခဲ့တဲ့နှစ် 2019 ခုနှစ်ဩဂုတ်လ 25 ရက်နေ့ကနေစပြီးတော့ရခိုင်မြောက်ပိုင်းမောင်နှောဒေသတွေကနေဆက် Yes Skin Scan တွေနဲ့လုံခြုံရေးခြေစိုက်စခန်း30ကို ARSA အကြမ်းဖက်အဖွဲ့ကလူဝင်အားတုံးပြီးတော့တပြိုင်တည်းအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့လို့စစ်တပ်ရဲနဲ့နေကြားဆောင်တပ်တွေဘက်ကလုံခြုံရေးအထူးအစီအမံအနေနဲ့တပ်ရင်းအားတွေတိုးချဲ့ပြီးတော့နေမြေရှင်းလင်းရေးတွေဆောင်ရွက်ခဲ့ကြပါတယ်။ဒီလိုမောင်နှောဒေသတွေလုံခြုံရေးအခြေအနေဟာစိုးရင်စရာဖြစ်လာပြီးဒေသတွင်းတရားဥပဒေစိုးမိုးမှုအားနည်းလာတဲ့အတွက်ရိုဟင်ဂျာမွတ်စလင်တွေဟာအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုတင်းချီထွက်ပြေးသွားကြသလိုဒေသခံဌာနေတိုင်းရင်းသားတွေဟာလည်းဘေးလွတ်ရာကိုထွက်ပြေးတင်းချောင်ခဲ့ကြရပါတယ်။ဒီကနေ့ကြာရောက်တဲ့တစ်နှစ်ပြည့်နှစ်ပတ်လည်နေ့အောက်မေ့ပွဲအခမ်းအနားကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်သွားကြတဲ့တင်းချီတဲ့ရိုဟင်ဂျာတွေခိုးလုံနေထိုင်ကြရိုဟင်ဂျာဒုက္ခသည်စခန်းတွေမှာကျင်းပခဲ့ကြပြီးတော့သေဆုံးသူတွေအတွက်ဝတ်ပြုဆုတောင်းခဲ့ကြသလိုလူခွင့်ချိုးဖောက်ခံရသူဆုံးရှုံးနေနာခဲ့ရသူတွေအတွက်တရားမျှတမှုရစေရေးကုလသမဂ္ဂနဲ့မြန်မာအစိုးရကိုရိုဟင်ဂျာဒုက္ခသည်တွေကစုဝေးတောင်းဆိုဆန္ဒပြခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာစခန်းတိုင်းမှာအောက်မေ့ဘွယ်အခမ်းအနားတွေနဲ့တောင်းဆိုဆန္ဒပြပွဲတွေကျင်းပခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ကိုအီဆလန်ကဒီကနေ့အခြေအနေအခုလိုပြောပြပါတယ်
။စခန်းတိုင်းမှာလို့တော့ပါဒီကနေ့အနည်းငယ်ကျွန်တော်တို့ရိုဟင်ဂျာလူမျိုးတွေကလူမျိုးတွေကဂျင်နိုက်ဆိုက်ဆိုပြီးတော့လူမျိုးတွေတစ်ချက်မှခံရသည့်ဝမ်နေဘွယ်အခမ်းအနားကိုရိုဟင်ဂျာဒုက္ခသည်စခန်းနေဆက်လက်ကိုမှာတချင်းနဲ့တပြင်းတဲ့တေဆုံးသွားရိုဟင်ဂျာဤပုံမှန်မှာကလေးသူငယ်များဤအတဲသုတောင်းမေတ္တာပို့သခဲ့ကြပါတယ
်။ဒါအပြင်ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းစစ်တပ်နဲ့နယ်မြေလုံခြုံရေးတာဝန်ရှိသူတွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်လူခွေချိုးဖောက်ခံရသူတွေအတွက်တရားမျှတမှုရစေဖို့ကုလသမဂ္ဂနဲ့မြန်မာအစိုးရကိုရိုဟင်ဂျာဒုက္ခသည်တွေဘက်ကစုဝေးတောင်းဆိုခဲ့ကြတယ်လို့ရိုဟင်ဂျာဒုက္ခသည်ကိုအီဆလန်ကပြောပြပါတယ်
။သုတောင်းပွဲလုပ်ပြီးနောက်လူပေါင်း30နီးပါးလောက်ဆန္ဒထုတ်ဖို့ဖိတ်ကြပါတယ်။ကျွန်တော်တို့ရိုဟင်ဂျာလူမျိုးတွေကအမြန်ဆုံးလေရင်ပြန်လာရတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကဒီတော့ computer ဆက်မဲနိုင်ရတဲ့ကျွန်တော်တို့နဲ့အကာအကွယ်ရရှိဖို့အတွက်ကုလသမဂ္ဂအဆောင်သားကျွန်တော်တို့နဲ့အတူဝင်ခွင့်ရရှိကျွန်တော်တို့နိုင်ငံသားအခွင့်အရေးကိုပြန်လည်ရရှိရေးဆက်စပ်ရှင်ဆောင်ဆူဖိတ်ကြပါလိမ့်ခင်ဗျာ
မြန်မာနိုင်ငံဘက်ခြမ်းရခိုင်ပြည်နယ်မြောက်ပိုင်းဘက်မှာတော့ရခိုင်ကြမ်းဖက်တိုက်ခိုက်မှုတစ်နှစ်ပြည့်ချိန်လုံခြုံရေးကိုအထူးအရေးကြီးအဆင့်တိုးမြှင့်ထားပါတယ်အကြမ်းဖက်တိုက်ခိုက်မှုခံခဲ့ရတဲ့ဒေသခံပြည်သူတွေရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာလုံခြုံမှုရှိအောင်ကူစားပေးဖို့ကအထူးအရေးကြီးလိုအပ်နေတယ်လို့ရခိုင်မျိုးသားကွန်ရက်အဖွဲ့ရဲ့ဥက္ကဋ္ဌဦးတင်ထူအောင်ကပြောပါတယ
်ကျွန်တော်တို့အမြင်ကတော့ပေါ့နော်ဒီနေ့ထိကျွန်တော်တို့တိုင်းရင်းသားတွေလက်ရှိဖြစ်နေတဲ့အခြေအနေတွေပေါ့နော်လက်ရှိဆိုကြောင်မူဒေသဆိုင်ရာစေကြောင်မူစိတ်ပိုင်ဆိုင်ရာချုပ်ကြောင်မူပြည်ရှင်တွေကိုကျွန်တော်တို့ပြန်လည်ကူစားဖို့လုပ်ရပေါ့နော်။ကုလေးရဲ့ဖြစ်တည်အောင်လုပ်နိုင်ခြင်းဒီစီပေါ်ရေးလူမှုနဲ့ပေါ့နော်ဒါတွေကိုလက်ရှိဖြစ်ဖို့လည်းကျွန်တော်တို့ပြောနေတယ်။ဒါပေမဲ့အခုချိန်ကြီးတော့ကျွန်တော်တို့အကြံပေးကော်မရှင်တွေအမျိုးမျိုးဖွဲ့ရပေါ့နော်။နောက်ပြီးတော့အကြံပေးကော်မတီတွေအမျိုးမျိုးရှိတယ်။ဒါပေမဲ့ထိရောက်တဲ့ကလေးကိုထောက်ပံ့ဖို့လည်းကုလေးရေးပေါ့နော်။ထိရောက်တဲ့လေဆောင်ချက်တွေဖြစ်ပြီလားဆိုရင်တော့ကျွန်တော်တို့မဖြစ်သေးဘူးလို့ကျွန်တော်ပြောရမှာပေါ့
ဒီကနေ့စနေနေ့ညနေပိုင်းမှာတော့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းတည်ဆုံးခဲ့ရသူတွေအတွက်ရည်စူးပြီးတော့ရန်ကုန်မြို့ကဟိန်နုဖျားရှိခိုးကျောင်းနေမှာတနှစ်ပြည့်နှစ်ပတ်လည်ဆုတောင်းမြတ်တာပို့ကြမယ်လို့မြန်မာနိုင်ငံလုံးဆိုင်ရာဟိန်နုဘာသာရေးအဖွဲ့ချုပ်ဓမ္မပါလာဟိန်နုအဖွဲ့ချုပ်တွေမှာတာဝန်ရှိသူလည်းဖြစ်ဘာသာပေါင်းစုံချစ်ကြည်ရည်ညွှန်းရေးအဖွဲ့မြန်မာနိုင်ငံရဲ့အလုံးမှုဆောင်ဖွဲ့ဝင်ဖြစ်တဲ့ဦးရာဂုနေမြင့်ကပြောပြပါဗျာ
ဒီကြတော့ကျွန်တော်တို့ကကျွန်တော်တို့ဒီ ဘာသာရေးဘုံကြီးတွေပေါ့နော်မျိုးနယ်လိုက်ဘာသာရေးဘုံကြီးတွေကဟိုတူကြီးတွေပြူကောင်းပေးတာလို့ဆိုတော့ဒီ public အကောင်ဆုပြီးတော့ပြူကောင်းရတယ်ပေါ့မှာလေသိရမလားအဓိကတော့မျိုးကျွန်တော်တို့ဟိုတုံးလဲစကားရေးသုံးသွားတဲ့ညီငယ်တွေကလုံးငင်းချမ်းသာရအောင်ပေါ့နော်အဲ့ atmosphere ရှမ်းပြီးဖြစ်တယ်လို့ပြောတာပေါ့အဲ့လိုဖြစ်အောင်လို့ကပြူကောင်းပေးလို့ဒီမှာပေါ့နော်မနစ်ကဒီလိုချိန်ချင်းတင်လေးမှာဒီအစားကြမ်းဖတ်မှုကြောင့်ဟိုနောက်ဘဝစတိုင်လာမျိုးမချောရစေချင်ဘူးပြီးတော့အခုလက်ရှိရောပြန်မှာဒီအဖြစ်ဆုံးမှာဒီအစ်စ်မဲ့ပြီးတော့အတက်ခံရတဲ့ဒီဘဝစတိုင်လာမျိုးမချောရလေအောင်ဆိုတော့ဒီကောင်းကြီးတင်တာပါတော့
အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တာတနှစ်တာကြာမြင့်လာတဲ့အချိန်တွေမှာတော့နိုင်ငံတကာကရိုဟင်ဂျာလို့သုံးလုံးပြီးမြန်မာအစိုးရဘက်ကမွတ်စလင်ဒုက္ခသည်တွေလို့ခေါ်ဝေါ်တဲ့ရိုဟင်ဂျာဒုက္ခသည်တိမ့်တဲ့ချီနေရရင်ပြန်လာရေးကိစ္စကိုတော့ကုလသမဂ္ဂဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာအစိုးရတို့ဘက်ကပူးပေါင်းဆောင်ရွက်နေကြဆဲဖြစ်ပါတယ်ဒါပေမဲ့ကုလသမဂ္ဂနဲ့နိုင်ငံတကာဘက်ကတော့ရိုဟင်ဂျာဒုက္ခသည်တွေနေရရင်ပြန်နိုင်ရေးလုံခြုံစိတ်ချရတဲ့အနေအထားမဟုတ်သေးဘူးဆိုတာကိုစိုးရိမ်မကင်းဝေဖန်ပြောဆိုနေကြဆဲဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီတနှစ်ပြည့်နှစ်ပတ်လည်လာတဲ့အချိန်မှာရခိုင်အရေးကိုမြမအရေးအကဲခတ်တွေရဲ့သုံးသက်ချက်ကိုဆက်ပြီးတင်ပြပေးကြပါမယ်။မြမအစိုးရအနေနဲ့ရခိုင်အရေးကိစ္စကိုဖြေရှင်းတဲ့နေရာမှာတော့နိုင်ငံတကာအတိုင်းဝိုင်းနဲ့အခုထက်ပိုပြီးပူးပေါင်းဆောင်ရွက်တင်တယ်လို့မြမအရေးကျွမ်းကျင်သူတွေကပြောကြားလိုက်ပါတယ်။ကုလသမဂ္ဂအပါအဝင်တခြားနိုင်ငံတွေနဲ့လည်းနိုင်ငံတစ်နိုင်ငံချင်းစီအလိုက်ပူးပေါင်းဆောင်ရွက်တာတွေပိုပြီးတော့လှုပ်ဆောင်ဖို့လိုအပ်တယ်လို့နိုင်ငံတကာကိုဒီကိစ္စတွေနဲ့ပတ်သက်ပြီးတော့တုံ့ပြန်တဲ့နေရာမှာလည်းသတင်းမီဒီယာတွေကနေလည်းပို့ပြီးတော့လှုပ်ဆောင်ဖို့လိုအပ်တယ်လို့ပြောပါတယ်အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ပြောပြပေးပါရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာမွတ်စလင်တွေထွက်ပြေးခဲ့ကြတဲ့ရခိုင်ပြည်ကစတင်ဖြစ်ပွားခဲ့တာအခုဆိုရင်တနှစ်ရှိသွားခဲ့ပါပြီပြီးခဲ့တဲ့နှစ်ဩဂတ်လ25ရက်နေ့က ARSC ရိုဟင်ဂျာအစိုးရအဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေကိုတိုက်ခိုက်ခဲ့လို့မြန်မာအစိုးရတပ်တွေကနယ်မြေရှင်းလင်းရေးလုပ်ရာမှာရိုဟင်ဂျာတွေတိတ်နေချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်ဒီဒုက္ခသည်တွေကိုပြန်လည်ခံဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားသဘောတူလက်မှတ်စာချုပ်ရေးထိုးပြီးဒုက္ခသည်တွေပြန်လည်ခံဖို့စတင်လှုပ်ဆောင်နေပြီမဲ့လူခွင့်ရေးအဖွဲ့တွေပါဝင်နိုင်ငံတကာအတိုင်းဝိုင်းကတော့မြန်မာနိုင်ငံဘက်မှာပြားတွေဆက်လက်ပေးနေကြပါတယ်မြန်မာအစိုးရအနေနဲ့ရခိုင်ပြည်ပကကိုပြည်လည်အောင်ဖြည့်ရှင်းဖို့ဘာတွေလှုပ်ဖို့လိုသလဲဆိုတဲ့အပေါ်မှာတော့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNL Party ရဲ့အတွင်းမူဦးဆိုင်ညွန့်လွင်ကအခုလိုပြောပါတယ
်ဆိုတာပိုင်းကနိုင်ငံတကာတွေနဲ့ပူပြီးတော့ကျဲဝင်ပူဝင်ထွက်နိုင်ပူကောင်းမြင်တယ်အခုကဒီပြဿနာကမထင်မင်းနဲ့နိုင်ငံတကာပြဿနာဖြစ်သွားတယ်ဆိုတော့ကျွန်တော်တို့တိုင်းပြည်အတွက်လည်းပထမဦးစားပေးဖြည့်ရှင်းရမယ့်ကိစ္စလို့ဖြစ်လာတယ်ဆိုတော့နိုင်ငံတကာကတော့အခုထပ်ပူပြီးတော့ဝင်နိုင်ပူကောင်းမြင်လို့ကျွန်တော်ထင်ပါတယ်
မြန်မာအစိုးရအနေနဲ့ရခိုင်ရေးကိစ္စကိုဖြေရှင်းဖို့အတွက်မကြသေးခင်ကကွယ်လွန်သွားပြီဖြစ်တဲ့ကုလသမဂ္ဂအထွေထွေချုပ်ဟောင်ကိုဖီအန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်အပြင်မကြသေးခင်ကလည်းဖိလစ်ပိုင်ဒုတိယနိုင်ငံသားရေးဝန်ကြီးဟောင်ဦးဆောင်ပြီးအဖွဲ့ဝင်လေးဦးပါဝင်တဲ့ကော်မရှင်တစ်ရပ်ကိုဖွဲ့စည်းခဲ့ပါတယ်။ဒါမဲ့လည်းမြန်မာအစိုးရအနေနဲ့ရခိုင်ပြည်နာကိုဖြေရှင်းဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းနဲ့အခုထပ်ပို့ပြီးတော့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့မြန်မာရေးကြမ်းကြင်သူဒေါက်တာခင်စော်ဝင်းကလည်းပြောပါတယ်
ဒီနံပါတ်၁ကပို့ပြီးတော့ပူပေါင်းဆောင်ရွက်သွားလို့ကျန်တယ်ပြောနေတာသူတို့ခိုင်းပြင်းနေကိုတွားခင်သွားလို့မရဘူးအဟန့်တားနေရှိတယ်တဲ့ဘယ်လိုလုပ်ကြမလဲဟိုတော့ MOU တစ်ခုထိုးတယ်နော်သူတို့ကတော့ဆိုတာလက်မကန်ဖွဲ့လဲပေါ့ဘူးလေရန်သူလည်းမဟုတ်ဘူးလေဟုတ်လားသူနေတာကုနေချင်တာပဲအခြား IMG ကိုပြီးတော့ဆက်ပြောမနေနဲ့တော့အရာတားဆိုတာနော်တပ်ဖို့ဖြစ်တယ်ပြောသေးပါဘူးသူတို့ကလည်းမပေါ့ခင်ဆိုလို့ရှိရင်သူတို့ကပူပေါင်းမလဲ
ဒါပေမဲ့အခုဆိုရဘက်ကဒီကော်မရှင်တွေဖွဲ့ပြီးတော့လုံနေတာတွေမထီရောက်ဘူးလား
မကြည့်ရပါဘူးလောကမကြည့်ပါဘူ
းဘာဖြစ်လို့မကြည့်ရဘူးလ
ဲဒီမှာရောလောကချင်းကုန်တာပဲအော်ဝင်တဲ့ပုဂ္ဂိုလ်နေနေရောကော်မရှင်နေနေရောဘလို့မှလေးစားပြန်ယုံကြည်ခိုးစားပြန်မရှိပါဘူ
းဒါပေမဲ့ဆရာဒီကော်မရှင်မှာ
ဘယ်လိုလဲကြီးကဆုံးဖို့ဆာပြီလေ
ကုလသမဂ္ဂအတွင်းမှုချုပ်ဟောင်ကိုဖီအန်လိုပုဂ္ဂိုလ်မျိုးလဲပါတယ်ပြီးတော့နိုင်ငံတကာကအခုဒီအခုဖိလစ်ပိုင်ဒုတိယနိုင်ငံသားရေးဝန်ကြီးဟောင်တို့ပါဟုတ်ပါတဲ့ကော်မရှင်တွေပါလေဟိုဟာလုတ်တယ်ဆိုတော့ဒီဥစ္စာကရောတဲ့အများလေးစားလက်ခံနိုင်လောက်တဲ့အနေအထားမျိုးမရှိဘူးလား
မရှိဘူးကိုယ်နေကတော့ဘုရားသမကစိုက်ဖန်တဲ့မရှင်လုံးကလည်းသူ့နေလည်းကနိုးလို့ပြောတယ်နော်ဝန်ကြီးရင်းကောင်စီကလည်းနိုးလို့ပြောတယ်မစ်ရန်ဟီလီကလည်းနိုးလို့ပြောတယ်အဲ့ဒါကျမှကခုမှလုတ်ပါမယ်ဆိုတော့ရုပ်ကဲကော်မရှင်နဲ့ပါဝင်တဲ့လူတွေကဘယ်နဲ့မှမပြောပါနဲ့ဒီပြည်ထောင်အောင်ဒီလူတွေလေးစားလောက်ဆရာရှိလို့လားအရင်ကကျေးဇူးအရင်ထားလိုက်ပါတော့ဘုရားရဲ့ပြောရတာနိုင်ငံတကာတွတ်တုံလက်ပြီးမရှိဘူးလား
ခုနပြောတဲ့ဒီကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့ပြောတယ်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့ပြင်တခြားရောဘာတွေလုပ်ဖို့လိုတယ်လို့မြင်ပါလဲ
တရားကောင်းလို့ရပါကွာနော်ခင်ဗျာက public relation ဘလော့ပဲကောင်းတဲ့နော်ကုမ္ပဏီတွေပဲဆားဟာနိုင်ငံတကာခေါ်ပြီးခေါ်တာအဲ့ဒါကလည်းအကုန်လုံးကိုချုပ်ကန်ထားတယ်အဲ့ဒါပုံပေါ်ရကအကုန်လုံးချုပ်ကန်ထားတယ်ငါဒါလို့မှဒါဆိုတော့မှလုပ်စီလာခမျိုးဆိုရှင်မဖြစ်ဘူးကွာပြန်လာ delegation နဲ့ပေးရမယ်
ယခိုင်ပြည်ပခါကြောင့်ရိုဟင်ဂျာမွတ်စလင်9000လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတယ်လို့ကုလသမဂ္ဂကဆိုပါတယ်။အမေရိကန်အပါအဝင်အနောက်နိုင်ငံတွေနဲ့နိုင်ငံတကာအတိုင်းဝိုင်းကတော့ယခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့သတ်မှတ်ခဲ့ကြပါတယ်။နိုင်ငံတကာလူခွင့်အဖွဲ့တွေကတော့ဒီပြဿနာကိုနိုင်ငံတကာရာဇဝတ်ခုံရုံးကိုလွှဲပြောင်းပေးဖို့တောင်းဆိုတာတွေရှိနေပါတယ်။မြန်မာအစိုးရအနေနဲ့ဒီပြဿနာကိုဖြေရှင်းတဲ့နေရာမှာအားနည်းချက်တွေရှိပြီးတော့ဒီထက်မကထိထိရောက်ရောက်လှုပ်ဆောင်သင့်တယ်လို့ဦးဆိုင်ညွန့်လင်ကပြောပါတယ
်ဒီနိုင်ငံတကာကနေပြီးတော့လူတိများပဲဟိုလူလီလေးစားခဲ့အဲပုံကူတွေခေါ်ပြီးတော့ကွန်ရှင်တွေဖွဲ့တယ်အကြံပေးခိုင်းတယ်အဲ့အပိုင်းရှိပါပါဒါပေမဲ့နိုင်ငံချင်းနိုင်ငံချင်းဆက်သွယ်ပြီးလုပ်တာကဒီချက်ကိုတည်အောင်မလုပ်ကြတယ်ဥပမာ OIC တို့လိုမျိုးအဲ့ဒီကတည်းကလည်းတာမှုကြားရတရားရောင်းတဲ့ဆက်ပွဲနဲ့ကျွန်တော်တို့ကအချက်မှန်တွေကိုရှင်းပြမယ်အဲ့လိုမျိုးဆိုပို့ပြီးတော့ပြောမှလို့ဖြစ်တယ်အဓိကကျွန်တော်တို့ဒီမှာကဒီပြအားနည်းနေတာပြကျွန်တော်တို့ကကျွန်တော်တို့ကထုတ်တဲ့မီဒီယာတွေအင်္ဂလိပ်လိုကမ္ဘာကဖတ်တတ်တဲ့မီဒီယာတွေသိမရှိတော့ဖြစ်နေဆိုကျွန်တော်တို့ဖတ်တော့လို့ဆိုရင်မီဒီယာတော်တော်များများကတစ်ဖက်ကိုပဲရောက်နေတယ်အခုကကိုယ်ပဲအချင်းတွေတိတ်ငားမနေဘူးအဲ့လိုဖြစ်နေဒီလိုတက်လာနေဒီဘက်မှလည်းအများကြီးဖြစ်နေတယ်အဲ့တော့ဒီလိုနေနေတိတ်မတိဘူးလေကိုယ်ပဲကဘင်္ဂလီဒီထိတာပဲအများကြီးပြောနေကြတာဒီလိုလည်းကောင်းမှုကျလို့ရှင်းပြနိုင်တယ်ဆိုလို့ဖြစ်မှာမဟုတ်ဘူ
းဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့အဲ့ဒီဒုက္ခသည်တွေကိုနိုင်ငံတကာအတိုင်းဝိုင်းကရိုဟင်ဂျာလို့ခေါ်ဖို့သုံးစွဲကြပြီးမဲ့မြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံဘဲသူတို့ဟာရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေသာဖြစ်တယ်ဆိုပြီးတော့အတိအမှတ်ပြုထားပါတယ်ခင်ဗျာ
ကိုရနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မြန်မာတခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာအင်္ဂလိပ်အစိုးရလက်ထက်ကထဲကရှိခဲ့တဲ့1914မူပိုင်ခွင့်ဥပဒေပြင်ဆင်ချက်ကိုလွှတ်တော်မှာမကြခင်တင်သွင်းဆွေးနွေးသွားဖို့ရှိပါတယ်ဦးသိန်းစိန်ရဲ့အစိုးရလက်ထက်မှာတော့မူကြမ်းအဖြစ်အကြိမ်ကြိမ်ရေးဆွဲခဲ့ပြီးပြည်သူ့လွှတ်တော်မှာတော့စာပေအမှုပညာမူပိုင်ခွင့်ဒီဥပဒေမူကြမ်းအဖြစ်ဆွေးနွေးကြမှာဖြစ်ပါတယ်မြန်မာနိုင်ငံမှာပြည်ပကနေလာရောက်ရင်းနှီးမြှုပ်နှံသူတွေအတွက်ရောနိုင်ငံအတွင်းကလူမှုအတွက်ပါညာနာပစ္စည်းပိုင်ဆိုင်မှုအတွက်အကာအကွယ်ပေးဖို့တကယ်ကိုလိုအပ်နေပြီးတော့အဲ့ဒါကိုအသေးချာအကာအကွယ်ပေးမှလည်းနိုင်ငံရဲ့ကိုယ်ပိုင်ဖန်တီးတီထွင်မှုစွမ်းအားတိုးတက်မှာဖြစ်တယ်လို့ဆိုပါတယ်အပြည့်အစုံကိုမြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကတင်ပြပေးထားပါတယ်ရှင်
ဒါဆန်တဲ့မှုအစ်စ်တွေပေါ်ပေါက်လာတာနဲ့အမျှအသိဉာဏ်ပညာဆိုင်ရာမူပိုင်မှုတွေရှိဖို့လိုအပ်လာပါတယ်။ကိုယ်တိုင်ကြည့်ထင်လိုက်တဲ့အစားအသောက်အလကုန်ပစ္စည်းဝတ်အစားနဲ့အသုံးဆောင်ပစ္စည်းတွေမှာဆိုရင်ကိုယ်ပိုင်အမှတ်စိတ်တွေပြုလုပ်ပြီးမှတ်ပုံတင်ထားမှသာပုံတူကူညီမှုတွေညွှန်နေတော့မှာဖြစ်ပါတယ်။ဒါကြောင့်ဒီမိုကရေစီလမ်းကြောင်းပေါ်သွားနေတဲ့မြန်မာနိုင်ငံဟာဆိုရင်လည်းမူပိုင်ခွင့်နေတာမရှိဘူးဆိုရင်အတုအပတွေနဲ့လွှမ်းမိုးလာနိုင်ပါတယ်။အခုချိန်မှာတော့အချိန်တတော်ကြာပြင်ဆင်ခဲ့တဲ့မူပိုင်ခွင့်ဥပဒေကိုဒီတို့လွတ်တော်မှာစာပေအမှုပညာမူပိုင်ခွင့်ဥပဒေမူကြမ်းဖြင့်ဆွေးနွေးတော့မှာဖြစ်ပါတယ်။တရားလွှတ်တော်ရှေ့နေဦးအောင်စိုးကတော့အဲ့လိုဥပဒေကိုပြင်ဆင်အသက်သွင်းတာကိုကြိုးဆိုသလိုကုန်မတ်စိတ်နဲ့ပတ်သက်တဲ့ဥပဒေလည်းထွက်ရှိလာဖို့လိုသေးတယ်လို့ဆိုပါတယ
်။အဲ့တော့ဒီဥပဒေကိုဆရာတို့ခုလိုပြန်ပြီးတော့ဟိုအသက်သွင်းတယ်ဆိုတာဆရာတို့အင်မတန်ဝမ်းမြောက်တယ်။ဒီမှာလည်းစဉ်းစားစရာကိစ္စပါပဲဆိုတော့ဥပဒေတစ်ခုပြင်ညာပြင်ညာလို့ပြောနေတယ်။အဲပြင်လို့လွယ်တာလည်းရှိတယ်ခက်တာလည်းရှိတယ်။ဒီဥပဒေဆိုအနှစ်တရာကျော်သွားပြီ။အနှစ်တရာကျော်တဲ့ခုထိပြင်တာအကောင့်ထဲမပေါ်နိုင်သေးဘူးဒါဥရီတွေရဲ့အားနည်းချက်တွေပေါ့နော်နောက်တစ်ခါဥရီရဲ့တံပိုးတွေပေါ့ဒီမူဝဲမဲ့ဥရီကအင်မတန်တံပိုးရှိတယ်အထူးသဖြင့်အခုချိန်ကြမှာသူ့တံပိုးကိုသိလာတာဟိုနိုင်ငံကြီးကဒီမှာလာပြီး investment တွေလုပ်မယ်အဲရင်းနှီးမြှုပ်နှံကြတယ်အဲ့မှာသူတို့ကပထမဆုံးမိတာကကျွန်တော်မြန်မာနိုင်ငံမှာ intellectual property နဲ့ပတ်သက်တဲ့အသိဉာဏ်ပစ္စည်းတွေနဲ့ပတ်သက်တဲ့ဥရီတွေဘယ်နှခုရှိတယ်လဲသူကအဲ့ဒီဥပဒေတွေကရောအရေးပါအရာရောက်နေပြလားထိရောက်နေပြလားဆိုတော့သူအရင်လေးလာဘာလို့အဲ့ဒီမှာဟို trade map ဆိုတာရှိတယ်အဲကုမတ်စစ်အဲ့တော့ patent ဆိုတာရှိတယ်တည်ထွင်မှုတွေအဲဒါ intellectual property ဆိုတာအသိဉာဏ်ပစ္စည်းရဲ့အောက်မှာပေါ့နော်အဲ့နောက်မှာ copyright ရှိတယ်အဲ့တော့သူတို့ရဲ့မူဝံခွင့်တွေကိုဒီမှာအကာအကွယ်မပေးဘူးဆိုရင်သူတို့ရင်းနှီးမြှုပ်နှံဖို့မလွယ်ဘူးအဲ့လိုပဲသူတို့ရဲ့ trade map တွေ၊ commerce site တွေ၊သူတို့ရဲ့ company name တွေ၊အဲသူတို့ရဲ့တီထွင်မှုတွေကိုအကာအကွယ်မပေးဘူးဆိုအဲ့ဒီနိုင်ငံမှာယင်းနှိမ့်မြှုပ်နှံမှုကိုတိုးတက်တဲ့နိုင်ငံတွေကအင်မတန်မှစဉ်းစားစရာဖြစ်လာတယ်။ ไอ้จังเสียรู้อเมียนซงดีอู่ดีพอทุ่มบุลูดีไอ้ดีอู่เนี่ยดูทุกท่านยี่จีจวนเนาะกูมาจะอู่ดีเลยอเมียนซงพอทุ่มเด็ด
ชิ้นนี้มีคนดูเลยนายงานดูนายงานได้เลยด้วยติดยังพิสิสัยกากรีพบว่าไม่สวยเนาะนายงานตัวเต็มเลยมีลามาพิเตสุเลยจ้าสมุริเลยชินีบาร์เลยดาบีว่ายังยุคชินเตียวสาวแกมีทศสุเซนทักกันเลยไอ้ที่อู่ดีกูพิจารณาไม่สวยเนาะยังมายุคชินกันนะฮะเลยตัวเต็มลานายมาพิเตลุสวาร์เลย
အဲ့တော့အခုလည်းပြင်းရင်ပြင်းရင်နဲ့မှာပေါ့နော်ဟိုလွတ်တော်မှာရှိနေတဲ့လူတွေလည်းပဲပြန်ကြည့်နေတာပေါ့ဟိုခက်တာကဘာလဲဆိုတော့ဒီမူပိုင်ခွင့်ဆိုတဲ့ issue ဟာလူတော်တော်များများအတွက်ကစိမ့်နေတယ်မသိချင်အောင်ဆောင်ပြီးတော့နေတယ်ပညာရှင်များကလည်းပြည်သူလူထုကလည်းမသိဘူးမရှိပဲလည်းနေလို့ရတယ်လို့ထင်တယ်မလိုအပ်ဘူးလို့လည်းရုပ်ရှင်ထုတ်လုပ်တဲ့လူတွေကထင်တယ်ပေါ့နော်အဲ့တော့content creator တွေပေါ့ content ကိုထုတ်တဲ့လူတွေကအထူးသဖြင့်သိရမှာဖြစ်ပါတယ်အဲ့တော့၃ထောက်စလုံးညီမဖြစ်တယ်ရိုက်တဲ့လူကလည်းပဲဒီအကြောင်းကိုသိရမယ် now ဖြန့်တဲ့လူတွေဖြန့်ချီသမားတွေကလည်းဒီအကြောင်းကိုသိရမယ်ပြီးတော့ user ဖြစ်တဲ့ပရိသတ်ကလည်းဒီအကြောင်းကိုသိရမှာဖြစ်တယ်ဒီမှာအနေနဲ့တော့ဒါဟာ ethical issue လို့မြင်တယ်ကိုချင်းသိက္ခာနဲ့ဆိုင်တယ်ကိုဟာကိုသူများပစ္စည်းကိုမခိုးဘူးလေသူများပစ္စည်းကိုခိုးပြီးတော့လည်းမလိမ်ဘူးလေအဲလိမ်ခြင်းနဲ့ခိုးခြင်းအမှုနှစ်ခုကိုရှောင်ရှားနိုင်မယ်ဆိုလို့ရှင်တော့ဒီရုပ်ရှင်ထုတ်လုပ်တဲ့ခန္ဓာကလည်းမြင့်တက်လာလိမ့်မယ်ပြီးတော့လူတွေကလည်းပဲကိုစကားနဲ့ကိုအလုပ်ကိုကိုတာဝန်ယူတတ်တယ်ပေါ့နော်အလေးအကျင့်တွေလည်းရှိလာရင်တော့ကောင်းမယ်လို့ထင်တာ
ခုချိန်မှာတော့အင်္ဂလိပ်ဆိုရလက်ထက်တုန်းကရှိခဲ့တဲ့2014ခုနှစ်မူပိုင်ခွင့်ဥပဒေပဲရှိနေပြီးတော့အဲ့ဒီဥပဒေကိုလည်းဦးသိန်းစင်အစိုးရလက်ထက်ကလေးက17ချိန်လောက်အထိပူချမ်းအဖြစ်ပြင်ဆင်ရေးဆွဲခဲ့ပါသေးတယ်။တရားလွှတ်တော်ရှေ့နေဦးအောင်စိုးကတော့အဲ့ဒီလိုဥပဒေကိုပြဋ္ဌာန်းတာအပြင်လေးစားလိုက်နာစေဖို့အတွက်လည်းထိထိရရအရေးယူတာတွေကိုလုပ်တင်တယ်လို့ဆိုပါသေးတယ်
။ဟိုရုပ်ရှင်ကမပြရသေးဘူး။ဟိုဗမာတပြည်လုံးပြန်သွားပြီ။နိုင်ငံခြားမှာတင်နေတဲ့ဗမာပြည်ဒီမှာဇာတိမျိုးစုပြန်သွားပြီ။အဲဒါတွေကစရွေးမူပိုင်ခွင့်ဥပဒေရဲ့အာဏာချက်တွေနဲ့အရေးယူမှုတွေအာဏာချက်တွေပေါ့နော်ဥပဒေကဘယ်လောက်ပဲပြဋ္ဌာန်းအရေးယူမှုအာဏာရဲ့ဆိုတော့အလကားပဲအဲ့တော့ထိရောက်စွာအရေးယူဖို့လိုတယ်စရွေးဒီပြောပြောနေတဲ့အစင်ကာပူကဟိုအားကြတယ်လို့ပါလို့အစင်ကာပူကတော့ဥပဒေလေးစားရတာကိုပြည်သူကလည်းလေးစားတယ်အစိုးရကလည်းလေးစားတယ်ဥပဒေကိုကလည်းထိထိရောက်ရောက်အရေးယူပေးတယ်အဲ့တော့ဥပဒေကိုနံပါတ်1ဥပဒေဆိုတာပြည်သူကလေးစားဖို့လိုယုံကြည်ဖို့လိုတယ်အခုဗမာနိုင်ငံမှာဗာတီဆော့အောင်လဲဆိုရင်ဥပဒေကိုယုံကြည်မှုတည်ဆောက်ပြည်သူနဲ့ဥပဒေကြမှာယုံကြည်မှုတည်ဆောက်အပြည်သူနဲ့ဥပဒေကြမှာယုံကြည်မှုမတည်ဆောက်နိုင်ဘာကြောင့်လဲဆိုတော့တရားရုံးတွေနဲ့အဂရိအိဆက်ဒါတွေလည်းပါတယ်အဲဒီဥပဒေစိုးမိုးမှုကတရားရုံးတွေကနေပြီးတော့ဒီဟိုကလွတ်ဖို့လုပ်မယ်ပြည်သူလူထုကတရားရုံးတွေကိုလေးစားလိုက်နာဖို့လုပ်မယ်ယုံကြည်ကိုးစားဖို့လုပ်မယ်ဒါတွေတည်ဆောက်အဲ့ဒါမှာဥပဒေပြုတာတို့တွေနတ်မယ်ပေါ့နော
်အခုချိန်မှာတော့တင်ညာပစ္စည်းဆိုင်ရာမူပိုင်ခွင့်တွေရရှိဖို့လိုအပ်နေသလိုထူးခြားပြီးတခုရဲသာရှိတဲ့အရာတွေကိုလည်းပထဝီဒေတာညွှန်မူပိုင်ခွင့်တွေရရှိဖို့လည်းလိုအပ်နေပါသေးတယ်။တင်ညာပစ္စည်းဆိုင်ရာအဖွဲ့ကြီးကလည်းမြန်မာနိုင်ငံရဲ့ရိုးရာပစ္စည်းတွေကိုပထဝီညွှန်ဆိုင်ရာမူပိုင်ခွင့်တွေရရှိအောင်စူးစမ်းနေပါတယ်။ကျွန်တော်ကောင်းမြတ်ဖြိုပါမြမခတရင်အေဂျင်စီကနေ VOE ကိုပေးပို့လိုက်တာပါ။
မြန်မာတခွင်အစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ရခိုင်မြောက်ပိုင်းအကြက်ဖက်တိုက်ခိုက်မှုတစ်နှစ်ပြည့်တဲ့အချိန်ရခိုင်ပြည်နယ်ရဲ့လုံခြုံရေးတည်ငြိမ်ရေးအစိုးရရဲ့ကြိုးပမ်းမှုဘလောက်အထိခရီးပောက်ခဲ့ပါပြီလဲဆိုတဲ့စနေညဒဲလေးလိုက်အစည်းအဝေးကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်ဩဂုတ်လ25ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ25kHz 15453ညာလိုင်းဒိုမီတာ32 kHz 11803ညာလိုင်းဒိုမီတာ58 kHz 9339နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်အခုတော့တောတာရှင်နေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီစီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရနိုင်တို့စီစဉ်တင်ဆက်ပေးမယ့်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်
မင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုင်းစီစဉ်မှာတော့တနည်းပြေစွာဖြစ်တဲ့ရခိုင်ပြည်နယ်အရေးဆွေးနွေးမှာပါရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာဆွေးရအုပ်စုရဲ့တက်ခတ်မှုကြောင့်နောက်ဆက်တွဲလွန်ညိုရေးတပ်ဖွဲ့ဝင်တွေရဲ့စစ်ဆင်ရေးတွေနဲ့အတူပြဿနာတွေပေါ်ခဲ့တာအခုဆိုရင်တနည်းပြေစွာပါပြီလွန်ညိုရေးနဲ့တည်ငြိမ်ရေးပါဝင်ရခိုင်ပြည်နယ်အရေးဖြည့်ရှင်းမှုမြန်မာစိုးရဲ့ကြိုးပမ်းမှုတွေကတနည်းအတွင်းမှာဘလောက်ထိခီးပေါက်ခဲ့ပါပြီလဲစိန်ခေါ်မှုတွေနဲ့ရှေ့မှာကျော်လွှားမဲ့ခက်ခဲတွေဘာတွေကြံနေသေးတယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာပါပင်နိုင်ဆွေးနွေးကြမယ်ပုဂ္ဂိုလ်နှူးလဲလေလိုက်မှမှာရောက်နေပါပြီတူကတော့ရခိုင်တန်းတန်းလွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဥပိသမ်းမှာနောက်တူကတော့ဒင်းစာဆရာဥစီသူအောင်မြင့်မှာဥစီသူအောင်မြင့်ကတော့ရခိုင်ပြည်နယ်ဟိုအခွင့်အခါရရရလို့ကိုယ်တိုင်တော့တရင်ယူနေတဲ့ပုဂ္ဂိုလ်တူလည်းဖြစ်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီရခိုင်ပြည်နယ်မှာဒီတစ်နှစ်အတွင်းလက်ရှိချင်းနေနဲ့ပတ်သက်လို့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်နှူးရဲ့ရေဝီယာသုံးသက်ချက်ကိုကြားချင်ပါတယ်ဆိုတော့ဆရာဥပိသမ်းအရင်သုံးသက်ပေးပါခင်ဗျာဒီပြီးခဲ့တဲ့တစ်နှစ်အတွင်းရခိုင်ပြည်နယ်အချက်အလက်နဲ့ပတ်သက်လို့ဖြည့်ရှင်းတဲ့နေရာမှာဘလောက်ထိခီးပေါက်တယ်လို့ပြောနိုင်မလဲလွန်ကျွေးဒေသဖွံ့ဖြိုးရေးဘလောက်ထိတိုးတက်မှုတွေရခဲ့တယ်လို့ပြောနိုင်တယ်လဲဆရာ
ကျွန်တော်ပထမဆုံးပြောချင်တာကเนาะကျွန်တော်ဟိုဒီရခိုင်ပြည်နယ်မှာရှိတဲ့ရခိုင်တိုင်းနာရီရောနောက်ပြီးတော့အစိုးရရောတမတော်ရောအတူတူအများကြီးကတော့အဒီပင်လီပြတ်နာပေါ်မှာကျွန်တော်တို့ပုံမှန်ဒီအမြင်ပေါ့နော်အဲ့ဒါကတော်တော်ကိုအရေးကြီးပါတယ်အဒီကိုကျွန်တော်တို့ကအရင်ဒီအင်္ဂလိပ်အစိုးရလက်ထက်ကနေပြီးတော့ဝင်ရောက်လာတယ်နောက်ပိုင်းမှာလည်းကိုဝင်လာတယ်အာရီကျားနဲ့ဝင်လာတယ်အဲ့လိုဟိုစစ်ဖက်နိုင်ငံကပင်လီမျိုးနေရဲ့လို့မျိုးနေရဲ့လို့ပဲကျွန်တော်တို့ဒီနိုင်ငံအများကြီးကအဲ့လိုယူဆထားကြပါတယ်ပြောဒီပေါ်မှာကျွန်တော်နောက်ပိုင်းမှာအာဒီလေ့ကျင့်မှုတွေကလည်းပဲအကြံပေးတိကျမှုတွေတိုင်းတာတွေအသက်ခံရတယ်နောက်ပိုင်းမှာလည်းကျွန်တော်အာဆာဆိုပြီးတော့အကြံပေးအဖွဲ့ကြီးတွေနဲ့တိုက်ခိုက်လာတယ်အဲ့တော့မှာကျွန်တော်ကိုဟိုဒါပေါ့ဒီဒီဒီဒီပေါ်မှာအဒီခံစားချက်တွေရှိပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ဒီဒီအဲ့ဒီခံစားချက်တွေဟာဒီနိုင်ငံတော်အစိုးရအနေနဲ့ဖြည့်ရှင်းတဲ့အခါမှာအာဒီတိုင်းတာတွေရောဒီမြေရှိပုဂ္ဂိုလ်တွေရောနိုင်ငံသားတွေရဲ့အဲ့ဖြစ်အားနဲ့ပေါ့နော်ဒီနိုင်ငံတကာရဲ့ဖြစ်အားအဲ့ဒီကုကြားမှာလှုပ်ဆောင်ရတာဟာတော်တော်ကိုခီးမတင်နဲ့ဖြစ်နေတယ်လို့ကျွန်တော်မြင်တယ်။ဒါကြောင့်နိုင်ငံတော်ဆွေးနွေးအနေနဲ့လုပ်ခဲ့တာပေါ့ဗျာကော်ဖီနာကော်မရှင်အစီအစဉ်ခံစားဖို့လုပ်မှတ်ထားပြီးတော့အကောင့်တွေပေါ်လာပြီးရှိတယ်။အဲနောက်ပြီးတစ်ပတ်ကပြန်လာမဲ့ဒီရဲ့လက်ခံဖို့အစီအစဉ်တွေလုပ်တာပြီးရှိတယ်။ပြီးတော့ပြည်ရင်းပြည်ပကော်မရှင်တွေကိုဖွဲ့စည်းတာပြီးရှိတယ်။နောက်ပြီးဒီငလာရှိနိုင်ငံအပါအဝင်ရဲ့ ACR UNDP နဲ့တဖို့တင်ချက်တွေရှုပ်ဆူကြတာတွေရှိတယ်။အဲနိုင်ငံတကာမှာလည်းဒီဖြစ်စဉ်တွေကိုရှင်းပြအများကြီးသူတို့ကကြိုးစားခဲ့တော့ဒါမဲ့တစ်ဆက်ကပုဂ္ဂိုလ်တွေရဲ့လူဝင်ဆန္ဒနဲ့ကျွန်တော်တို့ပြီးနိုင်တဲ့အခြေအနေဟာတော်တော်ကိုကွာဟနေတယ်။ပြီးတော့အဲ့ဒီပုဂ္ဂိုလ်တွေကလည်းပဲဒီတကယ်နိုင်ငံသားဖြစ်ရေးဆိုတဲ့ process ကမတော်ဘဲနဲ့တခါလေအပိအပိုင်တို့လူချင်းတွေကိုတောင်းနေတဲ့အခါမှာအာဒါနိုင်ငံတော်အစိုးရအနေနဲ့လုပ်ပြင်းနဲ့အဲ့ဒီကြားမှာအချားလဲလဲပြီးတော့ခီးမတင်ဖြစ်နေတယ်လို့ကျွန်တော်အနေနဲ့တော့သုံးသပ်ပါတယ်ခင်ဗျာနော
်ဟုတ်ကဲ့ဆရာဦးပေးတဲ့ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဆရာဦးစီသူအောင်မြင့်ရဲ့သဘောထားလဲကြားချင်ပါတယ်ဆရာဒီပြီးခဲ့တဲ့နှစ်အတွင်းမှာဒီအစိုးရဘက်ကဖြည့်ရှင်းမှုကြိုးပမ်းမှုတွေကဘလောက်တိခီးပေါက်ခဲ့တယ်လို့သုံးသပ်နိုင်မလဲခင်ဗျာ
အဲအစိုးရဘက်ကကြိုးပမ်းတာတွေရောတပ်မတော်ဘက်ကကြိုးပမ်းတာတွေရောကျွန်တော်တို့ကအများကြီးမြင်ရတယ်အများကြီးမြင်ရတယ်ဆိုတော့ဥစ္စာကပြဿနာကဖြစ်ပြီးသွားပြီဖြစ်ပြီးသွားပြီးလည်းနောက်မှဆိုရင်ဒီပြဿနာကိုဖြေရှင်းဖို့အတွက်ဆိုရင်စုံစမ်းရေးကော်မရှင်တွေလည်းအများကြီးဖွဲ့ခဲ့တယ်အဲပြီးတော့မှနောက်ပြန်လည်တည်ထောင်ရေးပေါ့နော်ရခိုင်ပြည်နယ်ပြန်လည်တည်ထောင်ရေးဆိုတဲ့ကော်မရှင်တွေဖွဲ့တယ်အဲဒီကော်မရှင်ကိုအကြံပေးမဲ့အဖွဲ့ဆိုတာကိုလည်းဖွဲ့တယ်အဲဒီအကြံပေးဟာအောက်ထဲပေါ်မဲ့ဒီ UEHRDU ပါလို့အဲ့ဒါတွေလည်းဖွဲ့တယ်အဲဒီ HRD ရဲ့ လုပ်ငန်းတွေကိုအကြံပေးတဲ့အဖွဲ့အစည်းတွေလည်းဖွဲ့တယ်အော်တိုမေးရဖွဲ့ပြီးတော့ဟိုလုပ်ခဲ့တာပဲဗျဒါပေမဲ့အဲကျွန်တော်တို့ကြည့်တဲ့အခါကျတော့ပထမတစ်ချက်ကဘာလဲဆိုတော့တစ်ဖက်ကိုထွက်ပြေးသွားတယ်ဆိုတော့အဲခုနကတော့လို့အစိုးရရဲ့တရားဝင်ကျွန်တော်မြန်မာနိုင်ငံအစိုးရရဲ့တရားဝင်ပြောပြတဲ့အရာဆိုရင်ကိန်းကနက၅သိန်း၃သိန်းကျော်ပေါ့ဟိုတစ်ဖက်ကနိုင်ငံတကာပြောတာတော့၆သိန်းကျော်လို့ပြောတာပေါ့နော်အဲ့ဒီရေတွက်ကြီးကိုနိုင်ငံသဘောတူညီချက်နဲ့ပြန်လာမယ်ဆိုတော့လုပ်ငန်းစီကိုပြန်မစနိုင်သေးဘူးအဲ့တော့လုပ်ငန်းစီမှာလည်းဟိုအောင်မြင်မှုမရသေးဘူးတော့ဒုတိယတစ်ခုကဆိုရင်နိုင်ငံတကာဖိအားတွေနိုင်ငံတကာဖိအားတွေဆိုတဲ့ဥစ္စာလေဒါတိတိရှိထားလို့ရတဲ့ကိစ္စမဟုတ်ကျွန်တော်တို့တိုင်းပြည်ရဲ့စီးပွားရေးတွေဘာတွေအကုန်လုံးကိုလာပြီးတော့ထိခိုက်နေတယ်ဆိုတော့ဒီအရေးပြေရော့ရေးကိစ္စကိုလုပ်နေကြတယ်လေဟိုကြိုးစားတာတော့မှန်တယ်အများကြီးကြိုးစားနေတယ်အခုဆိုရင်အဲဒါစုံလွတ်လပ်တဲ့အဲလူခွေရေးချုပ်ပေါက်တာတွေလွတ်လပ်တဲ့စုံစမ်းရေးကော်မရှင်တွေလည်းဖွဲ့ပြီးတော့မှလုပ်တာတွေရှိတယ်ဒါပေမဲ့ဒီတစ်နှစ်အတွင်းမှာတော့နိုင်ငံကပြည်အရေးရောက်ကြသွားတာမတူတဲ့အခါကျတော့အဲ့ဒီဘက်မှာလည်းအောင်မြင်မှုမရဘူးနောက်ဒီထက်ကိုပို့ပြီးတော့အရေးကြီးတာကရေရှည်ပြဿနာပြည်ပရေးအတွက်ဆိုရင်ဒီဘက်မှာကြာရင့်နေတဲ့ဒါမူဆွေအတိုင်းဝိုင်းတွေရှိတယ်ပြီးတော့မှနောက်ငကိုမူရင်းနေထိုင်တဲ့တိုင်းသားခိုင်ပါဝင်တိုင်းသားတွေရှိတယ်အဒီမှာနေထိုင်တဲ့လူတွေရဲ့ဟိုစားဝတ်နေရေးထိုင်ရနေရေးထိုင်ရေးကိစ္စတွေပါတယ်အကုန်လုံးကလည်းဟိုအဆင်မပြေသေးဘူးဥပမာမွတ်စိန်ဆိုတော့ပုံဆိုးတာပေါ့အဲ့ဒီရခိုင်မြောက်ပိုင်းဒေသမှာဆိုရင်ဒါလုံခြုံရေးပြဿနာကြီးကြောင့်မလို့သူတို့အတားအဆီးတွေလှုပ်ထားတာကြီးသူတို့ကိုယ်တိုင်စီးပွားရေးတွေပါတယ်လူငန်းတွေမလုပ်နိုင်တာကြီးအဲ့ဒါကြောင့်အခက်အခဲတွေကြုံပြီးတော့နိုင်ငံတကာကိုပြီးခိုနေရတာလည်းဒီနေ့ခြေကြီးပဲဒီပြင်ကိုအဲ့ဒီမောင်တော်ခင်အဲ့နဲ့မဆိုင်တဲ့အခြားသောဒီဘက်တောင်ဘက်ကအဲ့ဒီဟိုဗါလဲမြေနယ်ကြီးကမစင်နေဆိုရင်လည်းဒီမှာဒီအလဲပိုင်းတွေပါနိုင်ငံသားကိုထွက်ဖို့ဆိုပြီးတော့မှခိုးဝင်လို့ဆိုပြီးတော့မှဖမ်းမိတဲ့တဲ့င်းတွေကလည်းကျွန်တော်တို့မနေတိုင်းလူလူတဲ့င်းတွေမှာကျွန်တော်တို့ကတွေ့နေရတယ်ဆိုတော့အဲ့ဒီကနေထွက်ပြေးနေရတဲ့အခြေအနေပေါ့နော်ဟိုနေရေးထိုင်ရေးစားရေးတောက်ရေးအဆင်မပြေရောက်ဘူးဆိုတဲ့ဟာကိုလည်းကျွန်တော်တို့တွေ့တယ်ဆိုတော့ဒီတနည်းကျော်ကာလအတွင်းမှာကျွန်တော်တို့အတိမတ်ပြပါတယ်ကျွန်တော်မြန်မာအစိုးရကလည်းအကြီးကျယ်စူးစမ်းနေပါတယ်တပ်မတော်ဘက်ကလည်းစူးစမ်းနေတာကျွန်တော်တို့တွေ့ပါတယ်ဒါပေမဲ့လုံးချင်းလုံးထိုက်တဲ့ဟာအောင်မြင်မှုတွေမရသေးဘူးဆိုတာကိုတော့ကျွန်တော်ဟိုသတိပြုမိပါတယ်
။ဟုတ်ကဲ့ဆရာဦးစီတော်အမင်းကျေးဇူးပါ။ဆိုတော့ဆရာဦးပေတန်ကိုတစ်ခုပြန်မေးချင်ပါတယ်။ဆိုတော့ကျွန်တော်တို့ဒီပြဿနာကဒီဟိုကြီးမားကျယ်ပြန့်လွန်းလာလားအခုလိုပေါ်လေဟိုတိုးတက်မှုတွေဟိုမျိုးဖြစ်စေရင်တော့ဖြစ်မလာတာကဒီပြဿနာကိုနိုင်ကိုကကြီးမားကျယ်ပြန့်လွန်းလို့လားဒါမှမဟုတ်တာဝန်ရှိသူတွေဘက်ကကင်တွယ်ဆောင်ရွက်တဲ့နေရာတွေမှာအားနည်းချက်တွေရှိလို့လားဆရာဦးပေတန်အမင်းဘယ်လိုရှိလဲခင်ဗျ။အင
်းကင်တွယ်ထူချင်းမှုဆိုတာကတော့ဟိုဒီတက်နာကစလာတာလဲကြာကြီးအဲ့ရဟိုသူကချက်ချက်ပေါ့နော်တိုင်းကဖြည့်ရှင်းမှုလဲအားနေခဲ့တယ်အဲ့ကျမကိုဒီအရင်တရားတွေနဲ့ဒီလိုခိုးဝင်လာတာဒီဒီကိုဒီမှတ်ပုံတွေလုတ်ပြီးတော့အခွင့်အရေးပေးရတယ်နိုင်ငံရေးပြောရတယ်အများကြီးလဲအဲ့ဒီလိုတချိန်ကလဲအခွင့်အရေးပေးခဲ့တာလဲရှိတယ်အဲ့ဒီဂျားတဲမှာဒီဒေသရဲ့ဥပဒေစိုးမိုးရေးတို့အရုပ်လဲလုံဆောင်မှန်းကမရှိဘူးသူတို့ရဲ့ယဉ်ကျေးမှုဟိုဒီအလေးအထအနဲ့ဒေသခံတွေလည်းတက်နေနေမရှိဘူးအဲ့ဒီလုံလောက်နေနေရာဒီမှာအကြာကြီးတစ်ခါကြီးနေမှာအဲ့ဒီကျက်နာတွေကတည်ရှိနေခဲ့တာပါဒီနေ့ဆိုရတာဒါကိုဒီအကျန်းဖဲမှုဖြစ်လာတဲ့အခါမှာမူလကလည်းအချိန်အစီအစဉ်လည်းမရှိမူလကအချိန်တွေကိုလည်းဒီပိုင်းပိုင်းနိုင်ငံနေနေရှင်တွေလည်းနားလည်ခြင်းမရှိအဲနောက်ပြီးတော့ဒေသခံတွေရဲ့သဘောထားဆန္ဒတွေကိုလည်းနားထောင်တာမရှိရောက်တာမရှိအဲ့လိုမျိုးအမှကျွန်တော်တို့ကဖြည့်ရှင်းမှုကျူးလာနေတဲ့အခါမှာဒီကိစ္စတွေဟာအပြည့်အစုံနဲ့အောင်ဖြစ်နေပါတယ်။ဒီလိုအနေနဲ့တကယ်တမ်းကျူးစားခြင်းနဲ့လက်တွေ့မှာဒီဒေသရဲ့အခြေအနေဒီနဲ့ရောက်ခံတမိုင်းကြောင်းတွေကဒါပြီးကအလွန်ပြားချုပ်ထွေးပြီးတော့ကျွန်တော်တို့ဖြည့်ရှင်းရခက်ခဲတဲ့အခြေအနေတွေဖြစ်ပါတယ်။အဲတော့အတိတ်ကဒီလိုအနေနဲ့အဲ့ဒီဒေသကိုတရားဥပဒေစိုးမိုးရေးရဲ့ဒီလိုကိုတော့ကျွန်တော်တို့ဟိုအရင်ကဝင်လာတဲ့ဒီလိုရှိမယ်ဒီနေ့မှအဖမဝင်လာတဲ့ဒီလိုရှိမယ်အဲ့ဒီကိုနိုင်ငံသားကိုယ်ကြဖို့အတွက်လုံလန်းစီကိုလည်းအဲဒါလုတ်ဆောင်လို့မရနိုင်တဲ့အခက်အခဲတွေရှိတော့ဗျာဥပမာဆိုတော့မျိုးဒီနိုင်ငံသားရှင်းတော်မှာကောက်လို့မရဘူးတကောင်ရှင်းတော်မှာအကောက်မခံဘူးအဲဒါတို့ကဘင်္ဂလီဒီဆိုတဲ့နာမည်နဲ့ကောက်ရင်အကောက်မခံဘူးကျဲအဲ့တော့ဒီကန်ကောစာလုတ်ပြီးတော့ဘာလာဒီလူတွေကဒီနိုင်ငံထဲတွားနေတဲ့လုံလန်းစီကိုဟိုတစ်ချက်တည်းလုတ်နေတဲ့အခါမှာခြေကိုဘယ်လိုမှအမလျှောက်တာပဲဖြစ်နေတယ်ပေါ့အမှန်ကတော့ဒါနိုင်ငံသား process တော့ကျွန်တော်တို့ဟို MVC ကတူပြီးမယ်အဲ့ဒါကိုလက်ခံပြီးတော့ဖြစ်တဲ့ခုနိုင်ငံသားဥပဒေနဲ့ဆက်စပ်မယ်ရတဲ့လူတွေကိုနိုင်ငံသားချင်းနဲ့နိုင်ငံသားကိုပြေးပေးမယ်ဟာဒါနိုင်ငံလုံးကိုတောက်ခွင့်ပေးမယ်တပ်ပြင်ပေါ့ဗျာအဲ့လိုလုံနိုင်ရင်ဒါဟို accounted for နိုင်မယ်ဆိုရင်ဒီတက်မှာအဲ့တိတ်ပြီးတော့ဟိုဒီအခက်အခဲမရှိပါဘူးအဲ့လိုလုံငန်းမျိုးကန်ကျယ်လို့မရအောင်ကြည့်နော်နိုင်ငံတကာ PR တွေပါဝင်နေဒီလူတွေကတောင်းဆိုချက်တွေကဒီနေ့ပဲကျွန်တော်မျိုးရပါနိုင်ငံသားပေးရမယ်အဲ့ဒါကျွန်တော်တို့ဒီဒေတာကို
ုချိတ်ချင်းပြောရမယ်ဆိုတာအစားနေရာပြောရမယ်ဆိုတာကနိုင်ငံလုံးပေါ်စသဖြင့်ပေါ်ရတဲ့ချင်းချင်းပေါ်ရမယ်ကိစ္စတွေကိုနော်အခါတော့ဖိအားပေးပြီးတော့အတောင်းဆိုတဲ့အခါမှာဒီဆိုရလဲဘယ်လိုမှခုနကပြောတဲ့လိုနိုင်ငံကဖိအားနဲ့ပြင်းရဲ့လူဆန္ဒကြားမှာဘယ်လိုမှမလို့ပါပေးမယ်နော်ကြားညာနေတဲ့ဘုံမျိုးဟိုဖြစ်နေတယ်ပြင်မယ်ဒါကတော့ကျွန်တော်တက်ပြတ်သားသားတိုင်တယ်ရမယ်အဲသူတို့ဖြစ်စီကဖြစ်မှာမဟုတ်ဘူးကိုယ်နိုင်ငံရဲ့ဥပဒေနဲ့ဒါကိုတက်ပြတ်သားသားလုပ်မယ်ဆိုရင်တော့ကျွန်တော်ဒီကိစ္စဟာဟိုတိတ်ပြီးတော့မခက်ခဲဘူးလို့ကျွန်တော်မြင်တယ်နိုင်ငံတကာရဲ့အလို့ဆန္ဒအတိုင်းပါကျွန်တော်တို့မြေဆန်းခရမ်းပြုပြီးတော့မိခင်ကနေနေဆိုရင်တော့ဒီကြက်မှာဘယ်တော့မှပြည်စီမှာမဟုတ်ဘူးလို့ကျွန်တော်ယူဆပါတယ်နော်
โอเคเสียอู้สิสุอามิ่นตบอดาครับเนี่ยอกูเราอกูโซอาพอเลยโหผิดเสียจนเราที่โตเต็มหมู่นี่เราไม่มีอะไรอปายเนี่ยพยายามคุณไหนก็จีมาเฉียบเนี่ยหลูล่ะดาหมดที่โหไก่เนี่ยตวยในญาติมาอาเนี่ยเจ็ดนี่ชื่อนี่หลูล่ะเสีย
ฉันน่ะตะวูจีนได้ล่ะเจ๊อะอย่างส่วนพยายามก็เลยหอบไปแต่ตะไม้เนี่ยฉีแล้วลาได้พยายามผิดเสียสุอาหมั่นเนี่ยแต่บะเม้พยายามกูไก่ตวยผีชินเนี่ยสิมาโหနိုင်ငံอโซยาบ่เนาะမြန်မာနိုင်ငံอโซยาผิดๆเป็นနိုင်ငံอโซยาผิดๆဘာဖြစ်နေတာလဲဒီဥစ္စာကိုဘယ်လိုမျိုးကနေစပြီးတော့ကင်ကြယ်စစ်တယ်လဲဆိုတော့ဟိုပန်ကန်နဲ့ဟို policy နဲ့ဒီကင်ကြယ်ဖို့လုပ်ရဲအဲ့တော့ကျွန်တော်နားလည်တာကဒီရခိုင်ပြည်နယ်ထဲမှာရခိုင်ပြည်နယ်မြောက်ပိုင်းမှာအထူးသဖြင့်အဲ့ဒီမှာရှိနေတဲ့ Muslim နဲ့ပတ်သက်ရင်အခုဆိုကျွန်တော်တို့ကဟိုဘယ်လိုလဲတပ်တွေဖက်ကြရတယ်အဖြေတစ်ခုတော့တိကျပြီးသွားပြီအဲ့ဒါဘာလဲဆိုတော့ကျွန်တော်တို့တွေကဒီမှာမောင်းထုတ်ချင်တိုင်းသူတို့ကိုမောင်းထုတ်လို့မရဘူးဒီဥစ္စာကြီးကဒီလိုပဲအခုဆိုရင်အစိုးရကိုယ်တိုင်လည်းဒါပြောရပြီသမလို့ရတယ်ဒါကိုကောက်ွက်တာမရှိဘူးဒီလူတွေကျွန်တော်ပြန်လေဖတ်ပြီးသွားတဲ့လူပြန်လက်ခံရမယ်မှာပဲဆိုတဲ့ဥစ္စာကဒါကတော့အကုန်လုံးလက်ခံထားပြီးတဲ့ဟာဖြစ်နေပြီနိုင်ငံတကာကလည်းဒီလိုပဲသဘောထားတယ်ကမ္ဘာကြီးလည်းသဘောထားတယ်ကျွန်တော်ကအစိုးရကိုယ်၌ကရောကိုယ်တော်ကလို့သမလို့ကိုယ်၌ကလည်းဒီသဘောထားတယ်အတိတ်တွေကဘာလဲဆိုတော့ဒါကအရင်အရေးကြီးတဲ့အတိတ်တွေပါဒီလူတွေဒီနိုင်ငံတွေကနေမောင်းထုတ်ချင်တယ်မောင်းထုတ်ချင်လို့မရဘူးသူတို့ကဒီနိုင်ငံထဲမှာနေတဲ့လူပဲကျန်တဲ့ကိုယ်တော်ကလို့ပေါ့နော်သူတို့ကနိုင်ငံသားဖြစ်တာမဖြစ်တာဒါတွေကနောင်ကျွန်တော်တို့ကိုယ့်အကိုကင်တွေရမယ်ကိစ္စကိုယ်တိုင်ပြည်ရဲ့ဥပဒေတွေနဲ့ကင်တွေရမယ်ကိစ္စအဲ့တော့အဲ့ဒီဥစ္စာကိုစပြီးတော့စဉ်းစားတယ်ဆိုရင်ကျွန်တော်ကဆက်ပြီးတော့ဟိုအကောင့်တွေဖော်လို့ရပြီအဲ့တော့သူတို့ဒီနိုင်ငံထဲမှာနေတဲ့လူတွေတို့အတိမတ်ပြုလိုက်ပြီးဆိုတာနဲ့ဒီနိုင်ငံထဲမှာနေပြီးဆိုကြတဲ့ကကျွန်တော်တို့ရခိုင်တိုင်းသားတွေဆိုအနည်းဆက်ဆုံးပဲသူတို့တွေနဲ့ဆိုဒီဘဝကိုအဲ့ဒီမှာနေနေရတာနောက်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံသားတွေဆိုလည်းဒီတိုင်းပြည်ထဲမှာနေတဲ့လူတွေဒီလူတွေကဟိုစင်းရဲမွေးတည်ပညာရည်နဲ့ပြီးတော့မှလူဆိုးရတဲ့ပတ်ဝန်းကျင်ကြီးနဲ့အဲ့လူတွေကဖြစ်နေလို့ဆိုရင်အထူးသဖြင့်ဒီခိုင်တိုင်းသားတွေအတွက်လုံးဝကိုကောင်းတဲ့ပတ်ဝန်းကျင်ဖြစ်လာမှာမဟုတ်ဘူး။နောက်ဒုတိယတစ်ခုကျွန်မာနိုင်ငံအတွက်လည်းကောင်းတာဖြစ်လာမှာမဟုတ်ဘူး။အဲ့လိုသဘောထားကျဲပြီးတော့ပြဿနာတွေကိုအချင်းချင်းအချင်းချင်းဖြေရှင်းနိုင်မယ်ဆိုရင်ပြည်နယ်မှာလမ်းကြောင်းကိုရောက်မယ်။အလုံးစုံပြဿနာတွေအခုတည်းကဒီမှာသွားတဲ့ပြဿနာအရင်းကနေမှအဲငကိုတော့ဆိုရင်ဒီလိုသဘောထားရှိခဲ့ဖို့မရဘူး။ဒီလူတွေကိုကျွန်တော်တို့ကပြောသလိုပေါ့ဒီနိုင်ငံထဲမှာရှိတဲ့လူတွေကောင်းထုံးလို့မရတဲ့လူတွေလို့အဲ့လိုမျိုးဟိုဥစ္စာပေါ့နော်ခိုင်ထားဖို့မရဘူးအဲ့ဒီအားနဲ့လည်းပြဿနာကကြီးထွားလာတော့ပြဿနာကိုကင်ကယ်လုပ်မယ်ဆိုရင်လည်းဘုရားတော်ကအစိုးရဖြစ်စီကျွန်တော်တို့ဒိုင်းသားတွေဖြစ်စီတမတော်ဖြစ်စီအကုန်လုံးကဘုရားတော်ကကျွန်တော်ပြောတဲ့ဒီလူတွေကကျွန်တော်တို့နိုင်ငံထဲမှာနေထိုင်တဲ့လူတွေအဖြစ်ဟိုသတ်မှတ်ပြီးတော့မှအဲသူတို့တွေကိုကောင်းတဲ့ပတ်ဝန်းကျင်တွေဖန်တီးပေးရမယ်ဆိုတဲ့ဥစ္စာနဲ့အစပြုလိုက်တယ်ဆိုရင်အဲဒါအစီအပြီနဲ့လမ်းကြောင်းပေါ်ရောက်သွားမယ်လို့ကျွန်တော်ထင်ပါတယ်
โอเคเสียอู้สิซอมเนี่ยซุนเนี่ยเจซุบาสรุปเราเจอซุนนี่บวกตัวโกปาวินซุนนี่โกเราสะตั่วท่าได้ปกโกติชูแล้วชื่อนี่บาได้อย่างซ้องก็တော့โกอองซุยนายဖြစ်ပါတယ်မြန်မာနိုင်ငံကပါโกอองซุยนายရဲ့သဘောထားလဲလူရင်းတူရှင်ซุนนี่နေပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဟိုအောင်ซุยนายမှာတော့ခုကကကျွန်တော်နေရင်ကတော့ဒီကိုဘကသမားနေနေရနော်ကိုဘကမမဟုတ်ဆိုတာကဒီအာစာဖွဲ့ရနေပြီးတော့တိုက်လို့အော်ကိုပြာနာကြီးပြည်ညာတန်းထွက်ပြီးတိုက်လို့ဒီဥစ္စာဆက်တာကိုဘကမမဘူးမမတဲ့နေရာမှာသူကပြစ်လဲဆိုတာကြတော့ဟိုတိုက်ထုတ်တဲ့နေရာမှာအပြစ်ဖြစ်အောင်လုပ်လိုက်တဲ့ဥစ္စာတွေကိုရှင်းရမှာအဲ့ဒီဒီစစ်တက်ဖြစ်အောင်လုပ်တဲ့ဥစ္စာမှာကြတော့ဝန်ခံတဲ့နေရာဝန်ခံတယ်အင်းဒင်းအကိစ္စကြတော့ဝန်ခံတာလေထုတ်တဲ့လူတော့ပြပြတဲ့လူပြေးထားတယ်ဒါကြောင့်ဝန်ခံတာအပြီးဆုံးအောင်ဝန်မခံလို့ဒီပြဿနာတွေဆက်တက်နေရလို့ကျွန်တော်မြင်နေရကိုယ်အမှန်တကယ်လို့ကြည့်အမှန်တရားကိုနိုင်အောင်မလုပ်နိုင်နဲ့အဲဟိုရေးချင်းမရှိလို့လို့ကျွန်တော်ကမြင်နေ
။ဟုတ်ကဲ့။ဒ
ီကံနဲ့ပတ်သက်လို့ဒီအင်းဒင်းရွာကိစ္စကိုကြာဝန်ခံနေတဲ့နေ့ဟာကျတော့ဟိုဝန်မခံမှုဆိုတဲ့ဥစ္စာကတစ်ပတ်ဒီကြားအမြင်နဲ့ဒီကနိုင်ငံအမြင်နဲ့ကြည့်တဲ့အခါကျတော့လုပ်ခဲ့တာလည်းရှိတာပဲ။အဲသူတို့ကကျွန်တဲ့ဥစ္စာမလုပ်ဘူးဆိုတဲ့ပုံစံမျိုး ရင်းနေတဲ့အစားသူတို့
ဟုတ်ကဲ့ဆလူရာတော့ကိုအောင်ဆွေးနိုင်ဆလူဂျင်နာတော့အဓိကတော့ဒီအစိုးရဘက်ကတုံ့ပြန်တဲ့နေရာမှာပွင့်လင်းမြင်သာမှုတွေအားနေတဲ့အတွက်ဟိုကိုဘက်ကမှန်တာရှိရင်တော့မှပဲဟိုမှန်တဲ့အတိုင်းမပြောနိုင်တဲ့အားနေချက်တွေရှိတယ်ဆိုတော့ထောက်ပြခြင်းလည်းလို့ကျွန်တော်နားလဲပါတယ်ခင်ဗျာဆိုတော့နောက်တူဖြစ်တဲ့ဒီကိုမင်းထိုက်ကိုလည်းအလှည့်ပေးခြင်းပါတယ်ထိုင်းနိုင်ငံကိုမင်းထိုက်ရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကတော့ဟိုအချိန်မှရှိတာတဲ့ဆွေးနွေးသွားတဲ့ဦးလေးအားလုံးလည်းစကားတွေလည်းကျွန်တော်လည်းနားထောင်လိုက်ပါပြီဟိုကျွန်တော်တို့ရဲ့မြန်မာနိုင်ငံဆိုတဲ့နိုင်ငံမိသားစုတစ်ခုလို့ကျွန်တော်တို့ကသဘောထားမိပါတယ်ခင်ဗျာအမိသားစုတစ်ခုလို့သဘောထားတဲ့အခါမှာဒီပင်ကလီဆိုတာလားဒါမှမဟုတ်ရိုမင်ညာလားအဲ့ဒါကြီးကျွန်တော်တိတ်စိတ်ဝင်စားပါဘူးခင်ဗျာအဲတကယ်စိတ်ဝင်စားတာဒီလူတွေဟာမြန်မာနိုင်ငံမှာလာနေကြတယ်ဒါမြန်မာပြည်သားသူတို့ဖြစ်မယ်ဆိုလို့ရှိရင်အဲ့ဒီရခိုင်မှာဖြစ်ပွားခဲ့တဲ့ဒီကြေတနာရဲ့အရင်ခံနေတွေရှိခဲ့တာလေးပေါ့နော်သူတို့တွေကပူပေါင်းပြီးတော့ပါဝင်ခဲ့သလားဒါမှမဟုတ်ဖော်ထုတ်ခဲ့သလားပေါ့အဲ့အဲ့ဒါလိုလည်းမရှိဘူးဒါပေမဲ့ဟိုဒီရခိုင်မှာဖြစ်ခဲ့တဲ့ကြေတနာကြောင့်မြန်မာနိုင်ငံသားတွေဖြစ်တဲ့အတွက်မြန်မာတပ်မတော်ကဟိုအကြောင်းတစ်ခုကိုကြောင့်ဒီလိုဖြစ်ရှင်းရတဲ့အချိန်အခါကာလကြတော့သူတို့ကထွက်ပြေးကြတယ်ဒါကကျွန်တော်တို့မြင်တဲ့အမြင်ကတော့ဘယ်လိုပုံစံဘယ်လိုထွက်သွားရလဲဆိုတော့လက်ချတော့မပြနိုင်ပါဘူးစဉ်းစားလို့ရနိုင်တာတစ်ခုကဒီအရာကဘယ်ရလာလဲဆိုတာနေမြေကန်ဒေတာအနည်းအနည်းနာမှာအနည်းပတ်ဝန်းကျင်ဆုံးရှိဆုံးလူတွေဟာအ ਨੇ ဆုံးတော့သိရမှာပါခင်ဗျာနည်းနည်းလေးဆိုရင်သိရမယ်အကြောင်းတစ်ခုကိုတော့သိရလိမ့်မယ်ဒီအာစာရီကဘယ်လိုဖြစ်ပါလဲဆိုပူပေါင်းပြီးတော့ဘာဝင်မှုမရှိပဲမရှိပါပဲလေတဲ့ထွက်တော့သွားတယ်ဒါပေမဲ့အခုလက်ရှိမြန်မာနိုင်ငံကရှိတဲ့ဟိုအစိုးရပေါ် NDI အစိုးရရောကိုစစ်တပ်တွေရောအားလုံးပေါ့မြန်မာတမတော်ရောအကုန်လုံးလက်ခံမယ်ဆိုတဲ့အချိန်ကြတော့လေဟိုသူကဟိုလိုချင်တာတွေများလာတယ်မြန်မာနိုင်ငံသားတွေဆိုလို့ရှိရင်မိမိဒီရှိမှရှိတဲ့အဲ့ဝင်ရောက်ပြီးဆွေးနွေးကြရမယ်ပူပေါင်းကြရမယ်ပေါ့ဒါပေမဲ့ဒီလိုတော့လည်းရှိတော့လည်းရှိတာပေါ့လေဒီတစ်ဖက်ကလည်းပြောတာလေးတော့တစ်ခုခုတော့ရှိပါတယ်
ဟုတ်ကဲ့ကိုမင်းထက်ဟိုနည်းနည်းလူရင်းတူရှင်ဟိုရအောင်ပြောပါကျွန်တော်ကျန်တဲ့လူတွေလည်းအလှည့်ပေးခြင်းလို့ပါခင်ဗျာ
အော်ဟုတ်ကဲ့ပါခင်ဗျာအဲ့အဲ့လိုက်အတိုင်းဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ဟိုကျွန်တော်တယောက်တည်းအနေနဲ့စဉ်းစားမယ်ဆိုလို့ရှိရင်ဒီဟိုကောင်းတင်မှာပါတဲ့ဗလဲတိုးတက်မှုဘယ်လောက်ရှိပြီလဲဘယ်လောက်ရှိလဲဆိုတော့တိုးတက်မှုဖြစ်အောင်လုပ်တယ်ဒါပေမဲ့လုံရင်လုံရင်နဲ့ဟိုမိသားစုတစ်ခုရဲ့ဟိုအပြင်ဘက်ကလာတဲ့စကလုံးတားနေဂျားတွေကဟိုအားလုံးနဲ့လည်းပတ်ဝန်းကျင်နဲ့အဆင်ပြေအောင်လုပ်ရမယ်ဒီညီတွဲမှာရှိနေတဲ့ပြဿနာကိုလည်းအဆင်ပြေအောင်လုပ်ရမယ်ဆိုလို့
ဟုတ်ကဲ့ပါကွန်မန့်တိုင်း
တော်တော်ကိုခက်ခဲပါတယ်ခင်ဗျဟုတ်ကဲ့ပါ
ဟုတ်ကဲ့ကွန်မန့်တိုင်းပါဝင်ဆွေးနွေးတာကျေးဇူးပါနောက်တူကတော့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်နိုင်ငံဒီဒုက္ခသည်စခန်းမှာရောက်နေတဲ့ကိုအီစလန်ဖြစ်ပါတယ်ကိုအီစလန်ရေကိုအီစလန်ရဲ့သဘောထားလဲလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ရှေ့မှာဆွေးနွေးချက်တွေလဲကိုအီစလန်လဲနားထောင်နေတော့ကြားမှာပါခင်ဗျဟု
တ်ကဲ့ပါကျွန်တော်ကပေါင်းလက်ရှိပြီးတော့မြန်မာနိုင်ငံမှာဘောဘဘီကလက်ထက်ကနေစပြီးတော့နေထိုင်ခဲ့တယ်ကျွန်တော်ဝန်ကြီးလူမျိုးပစုပါအမေအဖြစ်ကျွန်တော်ကနိုင်ငံသားအခွင့်အရေးရခင်ရတခုခုရ94မှာကျွန်တော်နိုင်ငံတော်အထက်တန်းနဲ့ကျွန်တော်နိုင်ငံသားအခွင့်အရေးနိုင်ငံသားအခွင့်အရေးအပြည့်အဝရရှိဖြစ်သူဟိုလူမျိုးတွေပါအဲနောက်ပိုင်းစီစီအလက်ထက်မှာကျွန်တော်တပြည့်ပြည့်လက်ခုလာတာနဲ့ကျွန်တော်နောက်ဆုံးမှာအခု2018ခုနှစ်မှာကျွန်တော်ကမောင်းတုတ်ခံရတာပါကျွန်တော်ကကျွန်တော်လာတဲ့ဘင်္ဂလားမောင်းပါဘူးကျွန်တော်ကဘင်္ဂလားဆိုတာဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဆိုင်တဲ့လူတွေကိုဘင်္ဂလားပေါ့ဆိုတာကျွန်တော်ဘင်္ဂလားလူမျိုးလည်းမဟုတ်ဘူးဘင်္ဂလားလည်းမဟုတ်ကျွန်တော်ဒီရစီပါဦးနဝင်းကြီးတော်ဦးနောမြန်မာနိုင်ငံရဲ့တောင်းဆောင်တဖို့ပါဘူချောင်းအောင်ဆန်းလက်လေးလေးပတ်ပြီးဒီဘူချောင်းအောင်ဆန်းနဲ့မြန်မာနိုင်ငံရဲ့တောင်းဆောင်တဖို့ပါအဲ့ဒီဘူချောင်းအောင်ဆန်းလက်ထက်မှာကျွန်တော်ဦးနလက်ထက်မှာကျွန်တော်နိုင်ငံသားအစားရဲ့အပြေဝရရှိခဲ့တဲ့ဒီမြို့တွေပါမာတော့ဟိုအကွာပုဇော်ကဖြစ်ရတော့နည်းနည်းမိုင်းရင်းပြီးတော့တစ်ဆက်ပဲမြေကျော်ဟောပြီးတော့ဆွဆွပြီးတော့ပြတ်တာရှိပါတယ်ဒါပေမဲ့ကျွန်တော်ကကွန်းလာမြန်မာနိုင်ငံကိုကွန်းနဲ့ခိုင်တဲ့လူမျိုးရှိပါဘူးခင်ဗျာ
။ဟုတ်ကဲ့ကိုအစ္စလမ်ရေ
ကျွန်တော်ကပြောချင်ပါတယ်
။ဟုတ်ကဲ့ကိုအစ္စလမ
်ကျွန်တော်ကမြန်မာအစိုးရကကျွန်တော်ဟုတ်ကဲ့မြန်မာအစိုးရကကျွန်တော်ကိုသိမြဲတဲ့စိတ်ဓာတ်သဘောထားရှိနေစီကျွန်တော်ရဲ့နိုင်ငံသားအခွင့်အရေးကိုအဲတရားပြီးတော့ကျွန်တော်သူရဲ့အိတ်ချမှုကိုပဲကျွန်တော်လိုလာတာပါကျွန်တော်သိကြနိုင်ရဲ့ဆောင်တာမဟုတ်ဘူးသိကြပြင်နေလို့လူလာတာမဟုတ်ဘူးသိကြပြည်တော်နဲ့တိုင်တဲ့လူမျိုးလည်းမဟုတ်ပါဘူးကျွန်တော်ကလူမျိုးပေါင်းစုံနဲ့အတူတကဆင်တဲ့နဲ့တိုင်တဲ့စိတ်တွေကဘုံမှာအပြေဝရှိပါလေ
ဟုတ်ကဲ့ကိုအစ္စလမ်သဘောထားဆွေးနွေးရကျေးဇူးပါခင်ဗျာကျွန်တော်တို့ဟိုနောက်ထပ်သောထရှင်တူဆက်သွယ်ထားတာလေလိုင်းပေါ်မှာရှိနေပါတယ်တလက်စားတဲ့အလဲပေးချင်ပါတယ်ကိုယီမွန်ထိုင်းနိုင်ငံပါကိုယီမွန်ရဲ့သဘောထားလည်းလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်ယီမွန်ပါ ကျွန်တော်နေနဲ့ပြောချင်တာကဒီအခုနိုင်ငံတကာလေးလာလူတောင်းတသူတွေရဲ့ပြောဆိုချက်တွေအခုရခိုင်မျိုးသားပါတီတို့ပြောဆိုချက်တွေကနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်တဲ့နေရာမှာဟိုသူအစိုးရအနေနဲ့ပူးပေါင်းဆောင်ရွက်တဲ့ပူးပေါင်းဆောင်ရွက်ပြီးမှကာကွယ်တည်တာကိုကာကွယ်ဖို့လိုပါတယ်အစိုးရအနေနဲ့လောက်ဆောင်တော့မပြီးသေးဘူးကာကွယ်နေဆိုရင်ဒီဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့မပြီးလေမှာမဟုတ်ဘူးလို့ကျွန်တော်ထင်တယ်ပေါ့နော
်ဟုတ်ကဲ့ကို
ကျွန်တော်ဣဒါပါပဲဒီလားပါပဲကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကိုကြီးမိုးဆွေးနွေးတာကျေးဇူးပါနောက်ထပ်ကျွန်တော်တို့စာရေးပေးဖို့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါသေးတယ်အရင်ဆုံးကတော့အမေရိကန်ပြည်ထောင်စုကမောင်တက်တနာရဲ့စာပါကိုရန်တိုင်းဖတ်ပြပေးပါဦးခင်ဗျ
မျိုးသားပြန်လည်ရင်ကြားစီပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီပြည်ပင်ပြောင်းလဲရေးနဲ့အခြေခံဥပဒေပြင်ဆင်ရေးအစရှိတဲ့ပြည်ပင်ပြောင်းလဲရေးတွေကိုခက်ခက်ခဲခဲကြိုးပမ်းဆောင်ရွက်နေချိန်မှာရခိုင်လူမျိုးရေးပြဿနာကိုပါရောပြီးဖြေရှင်းနေရတဲ့အတွက်ရှေ့မှာလဲအကဲဆန်းစိန်ခေါ်မှုတွေအများအပြားနဲ့ရင်ဆိုင်ရနိုင်သေးတယ်လို့ယူဆမိပါတယ်အထူးသဖြင့်နိုင်ငံတကာပြဿနာအသွင်ပုံဖော်နေကြတဲ့ကုလသမဂ္ဂအမေရိကန် EU OIC နဲ့နိုင်ငံတကာအဖွဲ့အစည်းတွေတစ်ဖက်ဆောင်တဲ့ဆွဆွဲချက်တွေကိုဖြေရှင်းတဲ့နေရာမှာကာကွယ်ရေးနဲ့ပြည်ထောင်ရေးဟာအစိုးရစီမံခန့်ခွဲမှုအောက်မှာမရှိခြင်းဟာအဓိကအားနဲ့ကျက်လို့ယူဆမိပါတယ်။နောက်ပြီးပြည်ပသတင်းမီဒီယာတွေရဲ့တစ်ဖက်ဆောင်တဲ့ရေးသားဖော်ပြချက်တွေကိုအစိုးရနဲ့ပြည်တွင်းသတင်းမီဒီယာတွေကထိထိရောက်ရောက်မတုံ့ပြန်နိုင်တာဟာအစိုးရရဲ့သတင်းမီဒီယာလွတ်လပ်ခွင့်ဥပဒေတွေရဲ့အားနဲ့ကျက်လို့ပဲယူဆမိပါတယ်။ဘင်္ဂလီခြေရွာတွေကိုနယ်မြေရှင်းလင်းရေးလုပ်ခဲ့တဲ့စစ်တပ်ကမီးရှို့တာတွေရှိနိုင်သလိုအာစာကျန်းဖတ်သမားတွေကိုယ်တိုင်ရည်ရွယ်ချက်ရှိရှိမီးရှို့တာတွေလည်းရှိနိုင်ပါတယ်။သို့တော့ပြည်ပသတင်းမီဒီယာတွေကတော့အာစာကျန်းဖတ်သမားတွေအကြောင်းပြောဆိုကြတာအလွန်နှဲပြီးစစ်တပ်နယ်မြေရှင်းလင်းအကြောင်းသာဦးစားပေးဖော်ပြနေကြတာဟာပြဿနာဖြေရှင်းတဲ့နေရာမှာအစိုးရအတွက်ကြီးမားတဲ့စိန်ခေါ်မှုတွေလို့ယူဆမိပါတယ်။အဆိုးဆုံးကတော့အစိုးရကအခက်အခဲတွေကြားကရခိုင်ပြည်နယ်တည်ငြိမ်ရေးအတွက်နိုင်ငံတကာအတိုင်းအဝိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့အဖွဲ့အစည်းတွေဖွဲ့စည်းလိုက်တိုင်းငါတို့တွေးရှိချက်တွေကအမှန်ငါတို့ပြောသလိုလုပ်ဆိုပြီးတစ်ဖက်သက်အော်နေတာဟာပြဿနာဖြေရှင်းရေးပုံမကြန့်ကြာသွားနိုင်တယ်လို့ယူဆမိပါတယ်။တခါအစိုးရကတဆင်ချင်းပြန်လည်လက်ခံရေးအတွက်လူဦးရေစီးရင်ဘင်္ဂလားဒေ့ရှ်ကိုပေးပို့ထားပေမဲ့သူတို့နိုင်ငံရဲ့အကျိုးမြတ်အတွက်တွက်ချက်ပြီးနှောင်းလေးကြံ့ကြအောင်နိုင်ငံတကာအတိုင်းအဝိုင်းနဲ့ပေါင်းပြီးလှုပ်ဆက်ခင်းနေတာဟာလက်ခံနိုင်စရာမရှိဘူးလို့ယူဆမိပါတယ်။နောက်ပြီးကုလအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကတောင်းဆိုနေသလိုထွက်ပြေးသွားတဲ့သူတွေအားလုံးကိုနိုင်ငံသားအခွင့်အရေးတွေအပြည့်အဝပေးပြီးလက်ခံရမယ်ဆိုတဲ့အချက်ကိုဘယ်အစိုးရဘယ်နိုင်ငံကမှလက်ခံမှာမဟုတ်ပါဘူး။ဒါကအချုပ်ချာအာဏာပိုင်ဆိုးမှုနဲ့သက်ဆိုင်နေလို့ပါပဲ။ရခိုင်ရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကဘလို့ပဲအော်အော်အခက်အခဲတွေကြားတဲ့ရင်ဆိုင်ရင်းရခိုင်အရေးဖြစ်ရှင်းနေတဲ့အစိုးရရဲ့တိမ်မွေ့တဲ့နိုင်ငံရေးတန်တမာရေးနီးလန်းတွေဟာထိရောက်ပြီးတိုးတက်မှုတွေရှိတယ်လို့ပဲပြောလိုက်ပါရစေဗျာ
။ဟုတ်ကဲ့ဒါအမေရိကန်ပြည်ထောင်စုကမောင်တက်တနာရဲ့ပေးစာပါ။နောက်စာတစ်စာကတော့အဗ်ဒူဟာမစ်ဆိုပြီးတော့ဟိုဆိုပြီးတော့ကျွန်တော်တို့ Facebook ကနေပေးပို့ထားတာပါ။မဆုမုံမဲ့ဖတ်ပြပေးပါဦးခင်ဗျာ။
ကျွန်ုပ်တို့ရိုဟင်ဂျာလူမျိုးရဲ့အနာဂတ်မျှော်လင့်ချက်မှာတစ်နှစ်ပြည့်တဲ့အထိဘာမှမတိုးတက်ပါဘူး။မြန်မာအစိုးရကပြန်လည်ခံရေးစ조사မှုကနိုင်ငံတကာဖိအားကိုရော့ကျစေရေးတသက်ပါ။အခုချိန်ထိရိုဟင်ဂျာလူမျိုးလို့မခေါ်စေချင်ပါဘူး။ပြည်တွင်းရိုဟင်ဂျာဒုက္ခသည်တွေစစ်တွေမျိုးကိုမူရင်းနေရာရက်သို့အခြေချနေထိုင်ရန်လုံမပေးပါ။ဘူးဒီရောင်မောင်းတော်မျိုးနယ်တွင်ကြန့်ရှိနေသောရိုဟင်ဂျာတွေကိုလည်းနိုင်ငံတကာလူသားချင်းစာနာမှုအကူအညီလုပ်ပေးနိုင်မှုအစိုးရကအခွင့်အလမ်းမပေးတဲ့အပြင်ခရီးသွားလာခွင့်ပညာသင်ခွင့်အလုပ်လုပ်ခွင့်ငါးဖမ်းခြင်းထိန်းချုပ်ခြင်းပိတ်ထားစေပါနောက်တစ်နှစ်ပြည့်တဲ့အထိပုံမှန်144နဲ့တွာလာလှုပ်ရှားမှုကန့်သက်ထားစေပါဘာမှလှုပ်ရှားလို့မရတဲ့အခြေအနေပါဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေရဲ့ကိစ္စဟာအဝေးကြီးပါလို့သုံးသပ်ယူဆမိပါတယ် VOE ရဲ့တဲ
့ဟုတ်ကဲ့ဒါတော့ဟိုဘင်္ဂလားဒေ့ရှ်နိုင်ငံတွေကျွန်တော်တို့ပြဖို့ထားတဲ့စာစာမှာနောက်တူကတော့ဒေါက်တာကျော်ရှင်ဖြစ်ပါတယ်သူကတော့ရှီးရီးယားရဲ့နောက်ခံသမိုင်းကြောင်းတွေရှိခဲ့ပူပါတယ်လက်တလောကိစ္စတွေကြောင့်သာနိုင်ငံတကာကအာရုံစိုက်လာကြတာပါတစ်ဖက်နိုင်ငံစခန်းတွေမှာနေရတဲ့ဒုက္ခကလည်းမသေးလာပါဘူးတနာစရာအခြေအနေလို့ထင်မိပါတယ်နှစ်ဖက်နိုင်ငံတွေကလည်းပြန်လည်ခံရေးသဘောတူထားပြီးသားပါလူတွေစိစစ်တာလက်ခံရေးစခန်းတွေဆောက်လုပ်တာအတော်ကြီးရောက်နေပါပြီတော့ဒီရောတော့ပါလက်ခံမှုဆိုတာတော့မဖြစ်နိုင်ဘူးလို့ထင်ပါတယ်ပြန်လာမဲ့သူတွေကစီကံတရားနဲ့ဂုဏ်သိက္ခာရှိရှိပြန်လာကြရင်နိုင်ငံတကာကမျှော်မှန်းတယ်လို့ဖြစ်လာမှာပါလက်ခံသူတွေကလည်းနှွေးထွေးမှုဆန္ဒမှုတွေနဲ့ကြိုးစုံနေပါပြီပြန်လာဖို့ပဲလိုပါတော့တယ်နိုင်ငံတကာဖွဲ့စည်းရေးအနေနဲ့အပြစ်တင်အငင်းပွားစရာတွေမပြောပဲအပြစ်သဘောနဲ့မြင်ပေးကြပြောပေးကြပါကူညီပေးကြပါလို့အကြံပေးချင်ပါတယ်မေတ္တာသီးသာအားထားရဖြစ်နိုင်ပါစေဆိုပြီးသူကရေးပါတယ်ဆိုတော့ဘလို့ပဲဖြစ်ဖြစ်ပေါ့လေဒီထွက်သွားတဲ့သူတွေအားလုံးကတော့ဟိုတစ်ဖက်နိုင်ငံကဥပဒေမဲ့ဝင်လာတဲ့သူတွေမဖြစ်နိုင်ဘူးထင်ပါတယ်အစိုးရဘက်ကလည်းဒါတို့ ီချက်ကိုလက်ခံထားရဆိုစောစောဆရာဦးစီသူအောင်မြင်နဲ့ထောက်ပြပါတယ်ဆိုတော့ဥပဒေမဲ့ဝင်လာတဲ့သူတွေကြီးပဲဆိုလဲငကိုရဲအစိုးရကစစ်စစ်ပြီးလက်ခံမယ်ဆိုပြီးတော့ပြောမှလည်းမဟုတ်ပါဘူးဆိုတော့ကျွန်တော်တို့ကတင်းတင်းမြတ်မြတ်နေနိုင်ရေးကိုပဲစဉ်းစားလိမ့်မယ်ထင်ပါတယ်ဆိုတော့ဒီနေ့မှာဆရာဦးပေတန်းကိုကျွန်တော်တို့အစီအစဉ်လဲအဆုံးသတ်ဖို့အချိန်ရတိတ်မကျန်တော့ပါဘူးနှစ်ဖက်တိုင်းဝိုင်းနေနဲ့ပြန်လဲတင်းမြတ်ရေးမှာအဓိကကျွန်တော်တို့ဘာတွေလုပ်တင်နိုင်များရှိမယ်လို့ဆရာဦးပေတန်းယူဆပါလဲခင်ဗျာ
ကျွန်တော်တို့ဒေတာကတော့ဒီပုံကိုယ်ရေပေါ်မှာเนาะအရင်တုန်းကလည်းပဲအတူတူကနေထိုင်ရေးဟိုမှာပြဿနာတွေမရှိခဲ့ပါဘူး။ကျွန်တော်တို့ရခိုင်တိုင်းဒေတာခံတွေဆက်ကပြဿနာကိုစတင်နေကြတာတမိုင်းမှာမရှိခဲ့ပါဘူး။ဒါတော့အခုလည်းပဲဒီအာစာကျန်းဖက်ရှိရချင်းကအဓိကအာစာကျန်းဖက်ဆိုတာလည်းပြည်သူလက်နက်ကိုင်တပ်ဖွဲ့နေနဲ့တတိယတမိုင်းဒီတိုင်းဒေတာလက်နက်ကိုင်ဖွဲ့လို့ရှိတာမဟုတ်ပါဘူး။အဲ့ဒီကြွားထဲမှာပဲဒီဘာသာရေးအစွမ်းရောက်တကမြောက်ပင်ပြီးတော့မချင်းချောက်ပြီးတော့အဲ့ပုံနဲ့ချင်းနဲ့ရွာခံတွေကဝင်တိုက်တဲ့ခါမှာစကန်း30ကိုဝင်တိုက်တဲ့ခါမှာဒီသမရကပြန်ပြီးတော့နေရှင်းနေတဲ့ခါဒီပူပေါင်းပါဝင်ရဲ့ဒီတော့တင်းင်းတင်းပါအဲ့လိုထွက်ပြေးသွားကြတာပဲဖြစ်ပါတယ်ဒါအစာချမ်းဖက်မှုနဲ့ချင်းချောက်မှုလည်းပါမှာပေါ့ဒါကျွန်တော်တို့ကဒီလိုအရှင်မျိုးမှာဒေသခံကဒီလိုအရင်လဲအဲ့အကြံပေးမှဖြစ်ခင်လဲအများကြီးဒေသခံတွေအသက်ခံရတာရှိရဲဒါရအနာရဖြစ်တာရှိရဲအဲ့လိုဒီလိုအမြင့်ချေချေနေတဲ့ပုံစံမျိုးကိုတအားဆိုထိခိုက်နေကြပါတယ်ဒီလိုနဲ့ပြန်ပြီးနေထိုင်ဖို့ဆိုတာလဲအရှင်မျိုးအပြင်းမှာတော့ဘယ်လိုမှယုံကြည်စိတ်ရှမှုကြီးဖြစ်လာမှာမဟုတ်ပါဘူးဒါမဲ့ကျွန်တော်ကဒီဒီတိုက်ရဲ့နော်ကျွန်တော်ကအပြောင်းအလဲစိုးမှုကြီးကိုနိုင်ငံတော်ကဟာလာဒီအခွင့်အရေးနဲ့လှုပ်ဆောင်ပေးပြီးတော့ဒီလိုကိုဥပဒေနဲ့အရင်အဲကျွန်တော်တို့ကဒီလိုလုံးဝလက်မခံဘူးပြောမပြောပါဘူးကျွန်တော်တို့ပေါင်းထုတ်ခဲ့တာလည်းမဟုတ်ပါဘူးသူတို့လုံးရတဲ့ဒီလိုအဲအဲတောင်းခံပေါ်ရတာဖြစ်ပါတယ်ဒါပေမဲ့ဒီလိုလက်ခံမယ်လို့လည်းနိုင်ငံတော်ကပြောပြီးပြီဒါပေမဲ့အရန်ကရောလက်မခံဘူးအရင်စလိုလက်မခံဘူးအဲလူတွေကိုနည်းနည်းချင်းချင်းနဲ့အဲနိုင်ငံတော်ရဲ့ဥပဒေနဲ့အညီလက်ခံမှာဖြစ်တဲ့အတွက်နဲ့ဒီလူတွေကပထမဆုံးကတော့ဒီလုံးငန်းစီမှာချီချီချူချူနဲ့ပါဝင်ဖို့ပြောရတယ်နိုင်ငံတော်ကအားအဝကိုကျွန်တော်တို့ကဒီစိတ်ကြီးလုံးနေနေချိန်မှာကျွန်တော်တို့အနေနဲ့ခုနကလိုနောက်ပိုင်းမှာဟုတ်ရပြတ်မှာဖြစ်လာနိုင်ကြပြီအကြောင်းရှိပါတယ်အကြံပေးတမားတွေပါတလားတကယ်နိုင်ငံသားဖြစ်ရလားအဲ့ဒါဒီကိုကြည့်ကြည့်ကိုအောင်လို့ကျွန်တော်အရှိယူရမယ်ပြီးတော့မှအဲ့ဒီနေရာမှာကျွန်တော်တို့ရခိုင်တိုင်းရင်းသားတွေရဲ့အပြည့်အဝလုံခြုံရေးလူလူတွေရဲ့လုံခြုံရေ
း
အကုန်လုံးကိုနိုင်ငံတော်ကတာဝန်ယူပေးနိုင်မယ်ဆိုတော့ဒီပြတ်မှာအဖြစ်အပျက်ကျင်းအရှာလာမယ်လို့ကျွန်တော်ကယူဆပါတ
ယ်။ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးပေသန်းတင်းစားဆရာဦးစီသူအောင်မြင့်ကိုယ်တိုင်ပါဝင်ဆွေးနွေးရသူတွေစာရေးသားပေးပို့သူတွေနဲ့တောထရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
စနေညတဲ့လေလိုက်အစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်ရှင်စနေညကျန်းအတွက်အစည်းအဝေးအဆုံးမသက်ခင်မှာတော့သတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါအောင်ရှင
်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ပေယိုမြောက်ကိုရီးယားသွားမြတ်အစည်းအဝေးကိုပြတ်သိမ်းလိုက်တဲ့အတွက်စိတ်မကောင်းဖြစ်ကြောင်းနဲ့မဟာမိတ်တွေအနေနဲ့ကိုရီးယားကျွမ်းကျင်မှာနျူကလ িয়ার ကင်းရှင်းရေးကိုဆက်လက်ဆောင်ရွက်သွားကြဖို့အရေးကြီးတယ်လို့တောင်ကိုရီးယားကပြောလိုက်ပါတယ်ကိုရီးယားကျွမ်းကျင်မှာနျူကလ িয়ার ကင်းရှင်းရေးဆိုင်ရာတိုးတက်မှုတွေဖိတ်ကိုနှေးကွေးလွတ်တဲ့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံရေးဝန်ကြီးမိုက်ဖွန်ပေယိုရဲ့မြောက်ကိုရီးယားခီးစဉ်ကိုတောက်ကြနေကဖျက်သိမ်းလိုက်တာပါမြောက်ကိုရီးယားကောင်ဆောင်တဲ့စင်ကာပူမှာတွေ့ဆုံပြီးနျူကလ িয়ার ဖျက်သိမ်းရေးဆွေးနွေးကြိုးပမ်းမှုထင်သလောက်ခီးမပေါက်ခဲ့ရတဲ့ပတ်သက်လို့ထရမ့်ဟာပထမဆုံးအကြိမ်အနေနဲ့ဒီအကြောင်းနဲ့ပတ်သက်ပြီးတော့လူသိရှင်ကြားအတိအမှတ်ပြုလိုက်တာလည်းဖြစ်ပါတယ်ဗင်နီဇွဲလားနိုင်ငံကနေလူမျိုးများထွက်ပြေးနေတဲ့ဖြစ်ရဟာမြေတဲ့ပင်လယ်ဒေသရင်းကဒုက္ခသည်ပြဿနာလူမျိုးဖြစ်လိမ့်မယ်လို့ကုလသမဂ္ဂရွှေ့ပြောင်းအခြေချနေထိုင်သူများဆိုင်ရာအေဂျင်စီကတောက်ကြနေမှာပြောလိုက်ပါတယ်ဗင်နီဇွဲလားနိုင်ငံမှာစီးပွားရေးပြိုလဲနေပြီးတော့နိုင်ငံရေးမတည်မငြိမ်ဖြစ်နေတာကြောင့်လူတွေဟာအစားအသောက်နဲ့နေစဉ်အသက်ရှင်သန်နိုင်ရေးအတွက်အိမ်နီးချင်းနိုင်ငံတွေမှာထွက်ပြေးနေကြတာပါလာမယ့်သတင်းပတ်အတွင်းမှာတော့ကိုလံဘီယာ၊အီကွေဒေါနဲ့ပီရူးနိုင်ငံတို့ဟာဘိုကိုတာမှာတွေ့ဆုံပြီးတော့ဒီဒုက္ခသည်တွေအရေးဆွေးနွေးဖို့ရှိနေပါတယ်ခင်ဗျာရခိုင်ပြည်နယ်ကနေထွက်ပြေးတင်းရှောင်လာတဲ့နှစ်ပတ်လည်နေ့ဒီဆန္ဒထုတ်ဖော်ပွဲကိုထောင်ထဲချီတဲ့ရိုဟင်ဂျာတွေဒီကနေ့ကျင်းပကြပါရယ်သူတို့တွေရဲ့နေရာကိုလုံးချုံဘေးကင်းစွာနဲ့ပြန်နိုင်ရေးနဲ့တေဆုံသွားသူတွေအတွက်တာဝန်ရှိသူတွေကိုအရေးယူပေးဖို့လည်းသူတို့ကတောင်းဆိုကြပါရယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာပါရှင်စနေညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအသက်ဖက်အင်ဂျင်နီယာကတော့အီဒင်ဦးတကူဖြစ်ပါတယ်ရှင်ကျမကစုမော်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်မနက်ပြန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24 50 51နဲ့လှိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်နေအားလုံးရွှေလန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.
Welcome